Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ပြည်ပောင်းကခင်ဝေးကြပါစေ2025ခုနှစ်ဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်း View Radio စီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ရဲ့ပထမနာရီဘက်ကတော့ Radio Lightometer 25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနာရီစာအစီအစဉ်တစ်ခုလုံးကိုဂျူရုစလောင်းကနေဖမ်းယူကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွန်မခင်ယူထွေးပါရှင်
ဂျော်ဒန်မြစ်နောက်ဖက်ကမ်းဂျမ်ဖတ်တင်းတင်းရင်းကိုအစ္စရေးကရှိန်မြှင့်နေပါတယ်ဂျမ်ဖတ်တိုက်ခိုက်မှုတွေအာဖဂန်ကလာနိုင်သေးတယ်လို့ဝင်ကြီးမာကိုရူဘီယိုကဆိုပါတယ်အငင်းပွားနေတဲ့ဝေဟင်ပိုင်နဲ့ကိုဖိလစ်ပိုင်ချုံပေါက်ခဲ့တယ်လို့တရုတ်ကစွဆွဲလိုက်ပါတယ
်မန္တလေးအိုးဘိုအချင်းထောင်မှာနှစ်ရှည်ထောင်တန်းကြာခံနေရတဲ့နိုင်ငံရေးအချင်းသူတူပြီးခဲ့တဲ့ရက်ပိုင်းတုန်းကပွဲလွန်သွားခဲ့ပါတယ်ကျမရေးဆောင်ရှောက်မှုမရလို့နိုင်ငံရေးအချင်းသားတွေသိဆုံးနေရတဲ့အခြေအနေသတင်းပေးပို့ချက်အပြင်အေးလေးဒေသမှာတော့တိုက်ပွဲကြောင့်ဒေသခံတွေထောင်ထဲချီစစ်ပေးဆောင်နေရတဲ့အခြေအနေနောက်ရခိုင်ပေါက်တော်မှာဘုံကျဲတိုက်ခိုက်ခံရတဲ့အခြေအနေတွေကိုလည်းတင်ပြပေးဖို့ရှိပါတယ်။ပုံမှန်တင်ဆက်ပေးနေတဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအမျိုးသမီးကဏ္ဍသုဒ္ဓဆောင်ရီအမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာစစ်စင်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
အစ္စရေးနိုင်ငံတယ်လီဗစ်မြို့ကဘတ်ဒီယမ်အစင်ချေဘုံဒေသမှာပောက်ကွဲမှု၃ခုဖြစ်ပေါ်ခဲ့တဲ့နောက်ဂျော်ဒန်မြစ်အနောက်ဘက်ကဒေသမှာအကြမ်းဖက်တိုက်ဖြစ်ရေးစစ်ဆင်ရေးကိုတိုးမြှင့်ဖို့အစ္စရေးကာကွယ်ဝင်ကြီးကတောက်ကြနေမှာအမိန့်ပေးခဲ့ပါတယ်။ချက်တဲ့ပင်ညပိုင်းမှာလူမပါတဲ့ဘတ်စကာရီဘော်မှာပောက်ကွဲမှုဖြစ်ပေါ်ခဲ့တာပါ။ထိခိုက်ဒဏ်ရာရသူတော့မရှိပါဘူး။အစ္စရေးကာကွယ်ဝင်ကြီးကတောက်ကြနေကအနောက်ဘက်ကဒေသကိုတောရောက်ဆင်မှာအခုလိုအမိန့်ပေးခဲ့တာဖြစ်ပြီးဒါဟာအကြမ်းဖက်သမားတွေကိုပြတ်သားတဲ့သတင်းစကားပားလိုက်တာဖြစ်ကြောင်းပြောပါတယ်။ဂါဇာပြည်ရဲ့သဘောတူညီချက်အရဟမတ်စ်တွေကအစ္စရေးတရားခံတွေကိုပြန်လွှတ်ပေးတယ်လို့အစ္စရေးကလည်းပါလက်စတိုင်းအချင်းသားတွေကိုပြန်လွှတ်ပေးကြတာဖြစ်ပါတယ်။သူတို့ကိုအနောက်ဘက်ကဒေသကိုပို့ပေးနေတာပါ။အစ္စရေးကတေချာစောင့်ကြည့်နေတာဖြစ်ပြီးဒီထဲကဒဇုံတယောက်ကအကြမ်းဖက်လှုပ်ရှားမှုလုပ်လာရင်ချက်ချင်းတုံ့ပြန်အရေးယူမယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးကဝေးတပ်ဖွဲ့ IDF ဟာအစ္စရေးလုံခြုံရေးအေဂျင်စီနဲ့အစ္စရေးငယ်ကြားဆောင်တပ်တို့နဲ့အတူတွဲပြီးဒီသတင်းပတ်တဲ့မှာပဲအနောက်ဘက်ကဒေတာကအကြမ်းဖက်သမားဆစ်ဆင်ရီတွေကိုလုခဲ့ပါတယ်။အမေရိကန်ရဲ့ကာကွယ်ရေးအထောက်ပံ့တွေအတွက်ယူကရိန်းရဲ့ Twin Threat သင်္ဟန်စာတကန်ဒါမှာအမေရိကန်ကိုရင်းနှီးမြှုပ်နှံခွင့်ပေးဖို့ပါဝင်တဲ့အဆိုပြုချက်ကိုယူကရိန်းကလက်ခံပြီးသဘောတူစာချုပ်ချုပ်ဆိုမယ်လို့သူမျှော်လင့်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Mike Waltz ကတောက်ကြနေမှာပြောပါတယ်။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်နှိမ့်နှိုင်းမှုတွေကအစိပ်ပိုင်းတစ်ခုဖြစ်နေတဲ့သမ္မတ Donald Trump အစိုးရအဖွဲ့ကယူကရိန်းမြေရှားတပ်တို့နဲ့ပတ်သက်ပြီးအဆိုပြုထားတာဖြစ်ပါတယ်။ထရမ့်အစိုးရအဖွဲ့ကနူးတင်ပြတဲ့အဆိုပြုချက်ကိုယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီညင့်ပယ်ခဲ့တဲ့နောက်ဝေါ့စ်ကဝါရှင်တန် DC မြို့ပြန်မှာကျင်းပတဲ့နှစ်ပတ်လည် CPEC Conservative နေလာခံမှာပြောကြားခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကယူကရိန်းအတွက်ကောင်းမွန်ကြောင်းယူကရိန်းသမ္မတမကြခင်မှာပဲလက်မှတ်ရေးထိုးမှာဖြစ်ကြောင်းလည်းသူကပြောပါတယ်။သမ္မတထရမ့်ကတော့သမ္မတအင်ဂျူက Republican ပြည်နယ်အုပ်ချုပ်ရေးမှူးများအဖွဲ့တောက်ချန်တဲ့ဆွေးပွဲမှာသူရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောဆိုကြတာဟာယူကရိန်းသမ္မတလို့မဟုတ်ဘဲတိတ်ကိုကောင်းမွန်တယ်လို့ပြောပါတယ်။တာလီဘန်တွေထိန်းချုပ်ထားတဲ့အာဖဂန်နစ္စတန်နိုင်ငံတွေကအုပ်ချုပ်သူကင်းမဲ့နေတဲ့ဒေသတွေဟာအစွန်းရောက်အဖွဲ့တွေလှုပ်ရှားဖို့အတွက်အခွင့်အရေးပေးတယ်လို့ဖြစ်နေတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးမာကိုရူဘီယိုကပြောပါတယ်။အမေရိကန်ထောင်လင်းအချက်လက်တွေအရအာဖဂန်နစ္စတန်ကအယ်ကိုင်ဒါနဲ့ IS စစ်တွေးကြောအဖွဲ့တွေဟာအမေရိကန်မှာ2000ခုစက်တင်ဘာ17ရက်လိုမျိုးအကြမ်းဖက်တိုက်ခိုက်မှုတွေလုံလာနိုင်ခြေရှိမရှိ CBS ရုပ်သံရဲ့မေးမြန်းခန်းမှာဝန်ကြီးရူဘီယိုကပြောကြားတာဖြစ်ပါတယ်9/11မှာတိုင်းရင်းအခြေအနေမျိုးလို့ပြောလို့မရပါပဲဒီဒေသတွေမှာဒီဖွဲ့တွေခြေကိုယူကြံစီဖို့အခွင့်အလမ်းတွေရတော့နိုင်တယ်လို့ပြောပါတယ်အာဖဂန်နိုင်ငံတွေကတချို့ဒေသတွေမှာ IS တွေ Al-Qaeda တွေလှုပ်ရှားနေတယ်လို့ပြောတဲ့အခါမျိုးမှာတချို့ကိစ္စတွေမှာတော့တာလီဘန်တွေကပူးပေါင်းဆောင်ရွက်တယ်လို့လည်းပြောပါတယ်ဒါအပြင်ဒီအကြမ်းဖက်အဖွဲ့တွေလှုပ်ရှားမှုဟာအာဖဂန်တနိုင်ငံတဲမှာသာမဟုတ်ကြောင်းလည်းပြောပါတယ်။တာလီဘန်တွေဘက်ကတော့ဝန်ကြီးရူဘီယိုရဲ့အခုလိုပြောကြားချက်ကိုမတုံ့ပြန်သေးပါဘူး။ဒါပေမဲ့သူတို့ဟာအာဖဂန်တနိုင်ငံလုံးကိုထိန်းချုပ်ထားတာဖြစ်ကြောင်းနဲ့တခြားနိုင်ငံခြားအဖွဲ့အစည်းတွေအာဖဂန်မျိုးပေါ်မှာလှုပ်ရှားမှုမရှိဘူးလို့အမည်ပြောလို့ရှိပါတယ
်။ဒ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 1765လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA American တန်ကစနေမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားကုန်သွယ်ဆိုင်ရာမကြေနှက်ချက်တွေကိုတရုတ်ဒုဝန်ကြီးချုပ် Healing Fund နဲ့အမေရိကန်ဗန္ဓာယဝန်ကြီး Scott Benson တို့တောက်ချန်တွေကအပြန်အလှန်ဆွေးနွေးပါတယ်။တရုတ်အစိုးရအနေနဲ့ဆန်တနောမွေးဆေးမှောင်ခုမှုတွေကိုတားဆီးဖို့နဲ့မျှတတဲ့စီးပွားရေးဖြစ်အောင်ပိုချိုးပန်းရမယ်လို့အမေရိကန်ဗန္ဓာယဝန်ကြီးကပြောသလိုတရုတ်ဒုဝန်ကြီးချုပ်ကလည်းအမေရိကန်သမ္မတ Trump ရဲ့တွင်ကုန်ခွန်သက်တိုးမြှင့်ချမှတ်မှုပေါ်မှာတရုတ်ဘက်ကစိုးရင်ချက်တွေကိုဆွေးနွေးတယ်လို့နိုင်ငံအစိုးရတွေကထုတ်ပေါ်ပြောဆိုကြတာပါ။မပြေလည်မှုတွေဖြေရှင်းနိုင်မှုအတွက်နှစ်ဖက်ဆက်သွယ်ရေးလမ်းကြောင်းဆက်လက်ထားရှိဖို့ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံကြီးနှစ်နိုင်ငံရဲ့စီးပွားရေးထိပ်တန်းအရာရှိတွေသဘောတူညီကြတဲ့အကြောင်းအွန်လိုင်းပေါ်မှာဗီဒီယိုကောခေါ်လုပ်တဲ့ဆွေးနွေးပွဲအဖွဲ့မှာအမေရိကန်ဗန္ဓာယဌာနကပြောပါတယ်။အမေရိကန်စီးပွားရေးအမေရိကန်လုံခြုံရေးတွေနဲ့နိုင်ငံလုံခြုံရေးကိုကာကွယ်ပေးနိုင်တဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာမူဝါဒတွေချမှတ်အကောင့်ထက်ပေါ်တော့ဖို့စိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုလည်းဗန္ဓာယဝန်ကြီးကအလေးပေးပြောဆိုခဲ့တာပါတယ်ဖလပိုင်ယာနယ်မြေအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ပေါ်ကဝင်းတဲကိုတောက်ချန်နေကသူ့ရဲ့လင်း၃ဆင်းတရားမဝင်ဆဲလွတ်ခဲ့ပြီးနှစ်နိုင်ငံကြားကာလတာရှိနယ်မြေအငင်းပွားပြီးတင်းမာနေတဲ့အခြေအနေကိုပိုဆိုးလာစေတယ်လို့တရုတ်ကဆက်ဆွဲပါတယ်တောင်တရုတ်ပင်လယ်ပြင်တစ်ခုလုံးနှိပါးကိုတရုတ်ကသူ့ပိုင်ဆိုင်ချောင်းကြီးညာထားတဲ့အတွက်ဖိလစ်ပိုင်ပါဝင်တခြားဒေသရင်းနိုင်ငံတွေနဲ့ပါထိတ်တဲရင်ဆိုင်မှုတွေကြုံနေရတာဖြစ်ပါတယ်။ဖိလစ်ပိုင်ရဲ့ C28020 နဲ့ဒေရင်တစင်းဟာကျွန်း separate ကျွန်းလို့တည်ရတဲ့တရုတ်ပိုင်နန်ရှားကျွန်းနဲ့တဝိုက်ကဝင်းဟင်ပိုင်နဲ့ထဲကိုတရားမဝင်ကျူးကျော်ဝင်ရောက်လာတယ်လို့တရုတ်စစ်တပ်ကတောက်ကြနေမှာပြောပါတယ်။တရုတ်စစ်တပ်ကဒါကိုစောင့်ကြည့်ခဲ့ပြီးတတိပေးနှင်ထုတ်ခဲ့တယ်လို့ PLA တောင်ပိုင်းဒေသကုကဲဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဖိလစ်ပိုင်ကယူရန်ဆောင်တက်ရဲ့ကျေသပင်းတွေထုတ်ပြန်ချက်မှာတော့ဖိလစ်ပိုင်ငါးဖန်းဌာနဟာဖိလစ်ပိုင်ပိုင်းနဲ့ဖြစ်တဲ့စပရလီကျွန်းစုဝင်းဟင်မှာလင်းရင်နှစ်ဆင်းနဲ့ဆစ်ဆဲခဲ့ကြောင်းဖိလစ်ပိုင်လင်းရင်တွေကတရုတ်ရေးတပ်ရဲ့တရားမဝင်ဝင်ရောက်တဲ့ချိမ့်ချမှုနဲ့အငဲကြုံနေရပြီးဒီလိုတရားမဝင်တရုတ်ကယူရန်ဆောင်တက်လှုပ်ဆောင်မှုတွေကိုမှတ်တမ်းတင်ထားတယ်လို့လည်းပြောပါတယ်ကမ္ဘာရေခဲပြင်ကြီးတွေရဲ့အရေးပြောင်းလဲမှုကလွန်ခဲ့တဲ့10နှစ်အတွင်းအရှိန်မြင့်လာတာကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ကြပါတယ်ဒီလိုကြီးအရေးပြောနှုံးဟာအရင်ကခံမှန်းထားရတဲ့ပုံမြန်လာနေတာဖြစ်ပြီးပင်လယ်ရေမျက်နှာပြင်လည်းပုံမြင့်တက်လာတယ်လို့သတိပေးပါတယ်။ကမ္ဘာရေပြင်ရေပြင်ကြီးတွေဟာဥတုရသည်ထိမ့်ချုပ်ဖို့စောင့်ကြည့်ရမှာအရေးပါတယ်လို့လူသန်းထောင်ပေါင်းများစွာအတွက်ရေတန့်ထုတ်ပေးတဲ့အရင်းမြစ်တွေလည်းဖြစ်ပါတယ်။အခုချိန်မှာကမ္ဘာကြီးပုံလွှဲလာမှုနဲ့အတူသူတို့အရေးပြောနှုံးကမြန်လာတာပါ။နိုင်ငံတကာသုတေသနအဖွဲ့ရဲ့လေ့လာတိုင်းထွာချက်တွေအရ2012ကနေ2013 10နှစ်တွင်းရေခဲပြင်အရေးပြောနှုံးဟာလုံးခဲ့တဲ့ဆန်နှစ်အတွင်းအရေးပြောင်းလုံးတဲ့36ရာခိုင်နှုန်းပိုလာတာတွေ့ရပါတယ်။အနည်းကတော့ရေခဲတန်ချိန်ဘီလီယံ290ကျော်အရေးပြောခဲ့တာတွေ့ရပြီးဒါကကမ္ဘာမှနေထိုင်သူအားလုံးနှစ်ပေါင်း30ရေသုံးဆွဲမှုနဲ့ညီမျှတာဖြစ်ပါတယ်။ဇူရစ်တက္ကသိုလ်ပါမောက္ခမိုက်ကယ်ဇမ်ကတော့ဒီတွေ့ရှိချက်ဟာထိတ်လန့်တုန်လှုပ်စရာကောင်းတယ်လို့ပြောပါတယ
်ဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါရှင်။အခုကဆားလို့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။အရင်ဆုံးကတော့ဒီနိုင်ငံရေးအချင်းသူတူဦးအိုးဘိုထောင်မှာတည်ဆုံးခဲ့ရတဲ့အကြောင်းကိုပြောပြပေးပါမယ်။ဒီမန္တလေးနှစ်ရှိထောင်နဲ့ကြာခံနေရတဲ့နိုင်ငံရေးအချင်းသူတူဦးမန္တလေးတိုင်းအိုးဘိုအချင်းထောင်မှာပြီးခဲ့တဲ့ရက်ပိုင်းတုန်းကတည်ဆုံးသွားခဲ့ပါတယ်။အချင်းထောင်တွင်မှာလုံလောက်တဲ့စေကူတာခွေနောက်ကျမ်းမကြီးဆောက်ရှောက်ခွင့်တွေမရတဲ့အတွက်သိဆုံးရတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောဆိုပါတယ်လုံလောက်တဲ့ကျမ်းမကြီးဆောက်ရှောက်မှုမရလို့ဒီနှစ်ထဲမှာပဲသိဆုံးရတဲ့9ယောက်မြောက်နိုင်ငံရေးအကျဉ်းသားလည်းဖြစ်တယ်ဆိုပြီးတော့လည်းသူတို့ကပြောပါတယ်ဒီကြောင့်ရန်ကုန်ကပေးပို့တဲ့သတင်းပြည်စုံကိုတော့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင
်ဖေဖော်ဝါရီ10ရက်နေ့ကအိုးဘိုအချင်းထောင်မှာသိဆုံးသွားတဲ့နိုင်ငံရေးအကျဉ်းသူဟာမန္တလေးတိုင်းအိုးဘိုအချင်းထောင်မှာပုံမှန်52ကာကြီး50ညရုံနဲ့ထောင်ဒဏ်22နှစ်ကြာခံနေရတဲ့အသက်65နှစ်အရွယ်နိုင်ငံရေးအကျဉ်းသူဒေါ်ဆန်းဤဖြစ်ပါတယ်ထောင်မှာကြာခင်ကလေးကသွေးတိုးစည်းကြိုနှလုံး အသေးယောဂါတွေခံစားနေရပေမဲ့အကျဉ်းထောင်ထဲမှာယောဂါပူဆိုးလာခဲ့တယ်လို့နိုင်ငံရေးအကျဉ်းသားများအကွန်ရဲ့ PPNM ကဦးတိုက်ထွန်းဦးက VOA ကိုပြောပါတယ
်တခါတခါမှာအကျဉ်းထောင်ထဲမှာရှိတဲ့နိုင်ငံရေးကျဉ်းသားကျဉ်းလူတွေဟာအပြင်ဘက်ကိုသွားကူတာရမယ်ဆိုရင်ကုန်ကျစရိတ်အလုံးကိုအကျဉ်းသားဘက်ကကြားခံရတာဖြစ်တယ်ပေါ့နော်အခက်ခဲတဲ့ဒီနိုင်ငံရေးကျဉ်းသားအနေနဲ့ဆိုရင်လည်းပြင်ဘက်ကိုစေဝါကူတာဖို့မစူးစမ်းကြတော့ပဲနဲ့ထောင်ထဲမှာနေပဲဒါရှိတဲ့စေဝါနဲ့ပဲကျကျခံရက်တည်နိုင်မှုစူးစမ်းကြတာမျိုးပေါ့နော်အဲ့ဒီဒေါ်ဆန်းကြီးကလည်းဒီလိုမျိုးပဲထောင်ထဲမှာသူ့ရဲ့ယောဂါကိုကြားတလောင်းနဲ့ပဲစူးစမ်းမယ်ဆိုပြီးမှဒါထောင်ထဲမှာပဲစေဝါကူတာမှုခံယူရင်းနဲ့ပဲဆုံးသွားတာဖြစ်ပါတယ
်ဒေါ်ဆန်းကြီးကို2022ခုနှစ် AP 22ရက်နေ့မှာချမ်းမြောက်တာစီမြို့နယ်မှာရှိတဲ့နေအိမ်မှာဖမ်းဆီးခဲ့တာပါချမ်းမြောက်တာစီမြို့နယ်အမှတ်30ရဲစခန်းကိုဘုံးဖောက်ခွဲတိုက်ခတ်ရမှာပါဝင်ခဲ့တယ်လို့တန်တရားရှိတဲ့လူငယ်3ဦးကိုဖွင့်ထားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးထိန်းသိမ်းခံရတာဖြစ်ပါတယ်။ပုံမှန်52ကာကြီး50ညရို့နဲ့တရားစွဲတင်ခံရကဖမ်းခံရပြီးတစ်နှစ်နီးပါးအကြာမှာထောင်ဒဏ်22နှစ်ချမှတ်ခဲ့ပါတယ်။ဖမ်းဆီးထိန်းသိမ်းခံရစဉ်တော်တွင်လုံလောက်တဲ့ကျန်းမာရေးစောင့်ရှောက်မှုမရခဲ့လို့တည်ဆုံးခဲ့ရတဲ့ပြင်စမမြောက်နိုင်ငံရေးအကျဉ်းသားတူဦးလည်းဖြစ်တယ်လို့ဦးတိုက်ထွန်းဦးကပြောပါတယ်။လက်ရှိမှာတော့အကျဉ်းထောင်တွေထဲမှာအမျိုးသမီးအကျဉ်းသားတွေဟာတန်ရှင်းမှုအားနည်းတာတောက်သုံးရည်ချိုးရည်လုံလောက်မှုမရှိလို့ရေပြာယောဂအမျိုးသမီးယောဂတွေကိုဆူဆူဝါဝါခံစားနေရတယ်လို့နိုင်ငံရေးအမျိုးသမီးတွေကိုကူညီပေးနေတဲ့နိုင်ငံရေးအကျဉ်းသူများအဖွဲ့ WOPP ကတာဝန်ခံမဇူးဇူးက VOA ကိုပြောပါတယ
်လက်ရှိပေါ်တော့အကျဉ်းထောင်တွေမှာဒီအမျိုးသမီးတွေကရေပြာယောဂမျိုးအရေကားယောဂမျိုးပြီးအမျိုးသမီးဒီတအိမ်ပေါ့နော်တအိမ်မှာဒီတအိမ်ပိုင်းဆိုင်ရာအားနည်းတာမျိုးတွေပြီးရင်ဇာတိတွေးပုံမှန်လဲပတ်မှုဟိုပုံမှန်မလာတာမျိုးတွေပေါ့နော်ပြီးတဲ့ခါကျရင်ဒီတီဗီလိုယောဂမျိုးတွေအဲဒီနာတာရှိတဲ့ယောဂဥမာနှလုံးယောဂလိုမျိုးအမျိုးသမီးတွေဆိုလို့ရှိရင်လဲဆေးဝါးလုံလောက်မှုမရှိတာမျိုးတွေပေါ့နော်အရင်ကအမှားကျစီဖြစ်ပြီးဆိုလို့ရှိရင်လဲကျမတို့အနေနဲ့ကဒါဟိုထောင်ဆေးုံတက်ဖို့တော်တော်ခဲရခဲစင်းနေတောင်းဆိုရတဲ့အနေအထားကြီးလက်ရှိမှာနိုင်ငံရေးကျင်းသူတွေကကြုံတွေ့နေရတာပေါ့နော
်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းခဲ့တဲ့2022ခုဖေဖော်ဝါရီ1ရက်နေ့ကနေ2025ဖေဖော်ဝါရီ20ရက်နေ့အထိຫນွေဦးဒေါ်လာရင်းကာလအတွင်းစစ်ကောင်စီတပ်တွေရဲ့လက်ချက်ကြောင့်တည်ဆုံခဲ့ရတဲ့ပြည်သူစုစုပေါင်း 6,400 နီးပါးရှိနေပြီလို့သတင်းထုတ်ပြန်ထားပါတယ်။နောက်ပြီးအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ 2,900 နီးပါးကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းခဲ့ပြီးအဲ့ဒီထဲမှာ 1,000 ကျော်ကိုထောင်ဒဏ်တွေချမှတ်ထားတယ်လို့သတင်းထုတ်ပြန်ထားတာပါ။စစ်ကောင်စီကတော့ဒီကိန်းဂဏန်းတွေဟာABB ရဲ့ချဲ့ကားထားတဲ့ကိန်းဂဏန်းတွေဖြစ်တယ်လို့တုံ့ပြန်ပြောဆိုလို့ရှိပါတယ်ခင်ဗျာ
။ကိုညာဝင်းအောင်တင်ပြပေးခဲ့တာပါရှင်။အခုကတော့ဒီအင်းလေးဒေသမှာတိုက်ပွဲကြောင့်ဒေသခံတွေထောင်ထဲချီအိုးအိမ်တွေကိုဆွန့်ခွာထွက်ပြေးနေရတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ရှမ်းပြည်တောင်ပိုင်းညောင်ရွှေမြို့နယ်အင်းလေးဒေသကရေဘူးကျေးရွာအနီးတိုက်ပွဲကြောင့်ကျေးရွာပေါင်း၈ရွာကဒေသခံလူဦးရေ3,000ကျော်လောက်ဟာနေရပ်တွေကိုဆွန့်ခွာပြီးတော့တိမ်းရှောင်နေကြရတယ်လို့ဒေသတွေလူခွင့်ရေးအဖွဲ့တစ်ခုကပြောပါရယ်။စစ်ကောင်စီနဲ့ပအိုပြည်သူစစ် PNO တို့ကဒီလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတာကြောင့်မလို့ကလေးငယ်2ဦးအပါအဝင်10ဦးသေဆုံးပြီးတော့လူ20ထက်မနည်းထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောဆိုကြပါရယ်။အင်းလေးဒေသဘက်ကစီအေအခြေအနေသတင်းပေးပို့ချက်ကိုတော့မက်ခင်လေးကပြောပြပေးပါမယ်ရှင
်။ညောင်ရွှေမြို့နယ်အင်းလေးဒေသကရေဘူးကျေးရွာအနီးမှာတိုက်ပွဲပြင်းထန်လာတဲ့အတွက်ကျေးရွာရှိရွာကလူဦးရေ 3,000 ကျော်နေရက်စွန့်ခွာဘေးလူရမှာထွက်ပြေးတိမ်းရှောင်နေကြရတယ်လို့အင်းလေးလူခွင့်ရေးအဖွဲ့ကဗီဒီယိုကိုပြောပါတယ်
တိုက်ပွဲဖြစ်ပါတော့ဒီရေပူကျေးရွာအနီးမှာဖြစ်တာပေါ့နော်စီဆောင်နေရတဲ့ရွာကတော့ကျေးရွာပေါင်း10ရွာလောက်ရှိပါတယ်စီဆောင်ပြီးသူတွေကတော့ခမန်းချီ 3,000 ကျော်လောက်ရှိတယ်နော
်အင်းလေးဒေသရေပူကျေးရွာနီးဖေဖော်ဝါရီလ16ရက်နေ့ကစစ်ကောင်စီပအိုပြည်သူစစ် PNO ပူးပေါင်းတပ်နဲ့အင်းလေးပြည်သူကာကွယ်ရေး IPDF ပူးပေါင်းတပ်တို့နှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တာလို့ဒေသခံတွေကဆိုပါတယ်။တိုက်ပွဲမဖြစ်ခင်ရပ်ပိုင်းကလေးကစစ်ကောင်စီနဲ့ PNO ပူးပေါင်းတပ်တို့ကလူနေကြေးရွာဘက်ကိုလက်နက်ကြီးနဲ့ဥပဒေမရှိတောက်လျှောက်ပစ်နေတာလို့အင်းလေးလူခွင့်ရေးအဖွဲ့ကပြောပါတယ်။ဒီပစ်ခတ်မှုကြောင့်ကလေးငယ်2ဦးအပါအဝင်10ဦးသေဆုံးပြီးလူ20ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့တယ်လို့အင်းလေးလူခွင့်ရေးအဖွဲ့က VOE ကိုပြောပါတယ်
။စစ်ကောင်စီနဲ့ဒီ PNO ရပါနော်ဒီဖေခေါင်အနောက်ဖက်ကန်းနေပြီးတော့မှဒီကြေးရွာတွေကိုအလက်နဲ့ကြီးနဲ့နှိစနေအမြချူးနေရပါနော်အဲဒါကြောင့်မိုးတိတာဖန်ပြည်သူတွေချစ်ခဲ့တိစမှုတွေရှိတယ်ထိတ်လန့်မှုတွေရှိတယ်စိုးရိမ်မှုတွေရှိတယ်အဲဒါကြောင့်မို့သူတို့တွေရွာထဲမှာမหนีရတော့တာပါရှင့်ချစ်ခဲ့တန်ရာရတာတော့
ကလေးငယ်နှစ်ဦးအဖအဝင်ပေါ့နော်ရှစ်ဦးတေဆုံးပြီးတော့ထိခိုက်တန်ရာရရှိတဲ့သူက20ရှိပါတယ်လက်ရှိချိန်မှာတိုက်ပွဲတည်ငြိမ်နေပေမဲ့နှစ်ဖက်စီးရဲအခြေအနေတင်းမာနေတဲ့အတွက်ဒေသခံတွေကလည်းနေရက်မပြောင်းရသေးဘူးလို့ပြောကြပါတယ်
ဒီဖရဲတောင်ဖက်ကားလေးဆိုရင်ဟိုဇန်နဝါရီလောက်ကုန်လောက်ကတည်းကကျူဆောင်ကြတာတွေလည်းရှိပါတယ်။တန်တဲ့ဒီတောင်ပိုးကွဲတို့အိမ်မူတို့ကြတော့ဒီဖေဖော်ဝါရီလခုနှစ်ရက်ရှိရဲ့အင်းဒီလောက်မှဆောင်ကြပါတယ်။ဒေသခံတွေတော့ပြန်မနေရကြသေးဘူး။ဖေဖော်ဝါရီတော့ညိန်လားဆိုပေမဲ့တိတ်ဖေဖော်ဝါရီတော့ဒီနှစ်ဖက်စလုံးကတော့ဒီစီတင်မမှုတွေရှိနေတယ်ပေါ့နော်။ဒေသခံဆွေးဆောင်တွေကတော့ပ
ါရယ်လက်တလောအင်းလေးဒေတာတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပြီးမဲ့လက်ခံဖြေဆိုတာမရှိသလိုပအိုပြည်သူစစ် PNO အဖွဲ့ကိုလည်းဆက်သွယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ဖေဖော်ဝါရီလ16ရက်နေ့ကပအိုပြည်သူစစ် PNO အဖွဲ့ကညောင်ရွှေမြို့နယ်အင်းလေးဒေသရေဘူးကြီးရွာနီးထိုးစစ်ဆင်လာတဲ့အတွက်ကြောင့်အင်းလေးပြည်သူ့ကာကွယ်ရေး IBTF အမှတ် 13396 တပ်ရင်းပြားစစ်ကြောင်းဖေခုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်း2အမှတ် 13396 တပ်ရင်းနဲ့အလဲပိုင်းတိုင်းအထူးစစ်စင်ရေးပူးပေါင်းတပ်ဖွဲ့တို့အကြား3နိုင်ခွဲကြာနှစ်ဖက်တိုက်ပွဲပြင်းထန်ခဲ့တယ်လို့အင်းလေးပြည်သူ့ကာကွယ်ရေး IBTF ကထုတ်ပြန်ထားပါတယ်တိုက်ပွဲတွင်မှာစစ်ကောင်စီဘက်ကလင်းရင်နဲ့3ချိန်ဘုံကျဲခဲ့ပြီးလက်နက်ကြီးအချိန်ရင်50ထက်မနည်းပစ်ကူခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ပွဲတွင်မှာပအိုပြည်သူစစ် PNO ဘက်က5ဦးထက်မနည်းသေဆုံးခဲ့ပြီး4ဦးအရှင်ဖမ်းမိကတနက်5လက် T-box 9 box ကိုသိမ်းဆည်းရမိကြောင်းလည်းပြောဆိုထားပါတယ်ရှင်။
အင်းလေးဒေသတိုက်ပွဲကြောင့်ဒေသခံတွေထောင်နဲ့ချီထွက်ပြေးနေရတဲ့အခြေအနေကိုမက်ကလေးကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ဒီတိုက်ပွဲတွေရှိနေတဲ့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းတစ်လက်တင်ပြပေးပါဦးမယ်။ရခိုင်ပြည်နယ်မှာအာရခတက်တော် AA သိမ်းပိုက်ထားတဲ့မြို့နယ်တွေကိုဒီစစ်ကောင်စီကမကြာခဏဆိုသလိုပဲလေကြောင်းကနေပစ်ခတ်တာတွေရှိနေပြီးတော့အရက်သားထိကြိုက်သေဆုံးဒဏ်ရာရတာတွေကလည်းရှိနေပါတယ်။ဒီလ20ရက်နေ့တုန်းကလည်းပေါက်တော်မျိုးနဲ့ချေးရွာတချို့ကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်အရက်သားတချို့သေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းအပြည့်အစုံကိုတော့ကိုညင်းညင်းရေးကတင်ပြပါမယ်ရှင
်။ရခိုင်ပြည်နယ်ကအေးထင်းချုံမျိုးနယ်တွေမှာနေထိုင်တဲ့ဒေသခံတွေဟာမိုင်းနဲ့စစ်ကြံနဲ့တွေပေါက်ကွဲမှုအန္တရာယ်နဲ့ရင်ဆိုင်နေကြရတယ်လို့စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေနဲ့လည်းနေ့စဉ်ဆိုသလိုရင်ဆိုင်နေကြရတာပါ။ဖေဖော်ဝါရီလ20ရက်နေ့ကလည်းပေါတော်မြွနယ်ကကျေးရွာ600လောက်ကိုစစ်ကောင်စီကလေချောင်းကပေါင်900ဘုံတွေအလုံး40နီးပါးကျဲချခဲ့တာကြောင့်လူနေအိမ်တွေပျက်စီးခဲ့တာရှိသလိုအရသာထိခိုက်သေဆုံးမှုတွေရှိတယ်လို့ပေါတော်ဒေသခံအမျိုးသမီးတူက VOA ကိုပြောပါတယ်
ဒီစစ်ကောင်စီကပေါတော်မှရှိတဲ့ဒီအလေဖြုံကချမ်းတို့စင်တမော်တို့ပေါ့လေဒီဘုံအလုံးကြီးဒေးစီလောက်ကျေချခဲ့တယ်ဆိုပြီးတော့မှသိရရပေါ့နော်ရွာကတော့ဒီ6ရွာလောက်ကိုပေါ့နော်ဘုံကျေတော့လို့ပြောရပေါ့ဒီဘုံစားတွေထိမြင်ပြီးတော့ဒေတန်ရတဲ့လူတွေများတယ်ဆိုပြီးတော့မှသိရပေါ့နော်ညီမအကြီးအတွက်တော့အာမသိဘူးပေါ့နော်လူကပြောကြတာတော့လူရောက်90လောက်ထိဒဏ်ရာရတယ်ဆိုပြီးတော့မှလည်းတော့ပြောကြရပေါ့နော်
ရခိုင်ခြေစိုက်သတင်းဌာနတွေမှာတော့တေဆုံးသူ၄ဦးနဲ့ထိခိုက်ဒဏ်ရာရသူ20နီးပါးအထိရှိတယ်လို့ဖော်ပြထားတာတွေ့ရပါတယ်။လေကြောင်းပစ်ခတ်မှုကြောင့်ထိခိုက်တေဆုံးဒဏ်ရာရသူတွေနဲ့ပတ်သက်ပြီးအာရခတ်တော် AA ဘက်ကထုတ်ပြန်ထားတာမတွေ့ရသေးသလိုရခိုင်ဒေသမှာဖုန်းနဲ့အင်တာနက်လိုင်းတွေဖြတ်တောက်ခံထားရတာကြောင့် VOA အနေနဲ့တိကျအတည်ပြုလို့မရသေးပါဘူး။လေကြောင်းဘုံကျဲခံရတဲ့ပေါက်တော်မျိုးနယ်ဟာလက်ရှိနှစ်ဖက်တိုက်ပွဲတွေရှိနေတဲ့စစ်တွေမျိုးအနီးမှာတည်ရှိတာဖြစ်ပြီးတော့ပေါက်တော်မျိုးနယ်ကနေအေတပ်ဖွဲ့ဝင်တွေစစ်တွေကိုဝင်ရောက်လာမှာကိုစိုးရိမ်တာကြောင့်ရန်တမ်းပြီးဘုံကျဲတာဖြစ်နိုင်တယ်လို့ပေါတော်ဒေသခံအမျိုးသမီးတူကပြောပါတယ်
။ဟုတ်ကဲ့ဒီစစ်တွေကကြာတော့ပေါတော်နားမှာရှိနေပြန်မှာပေါတော်နားလည်းတစ်ဖက်တစ်ကန်အနေထားမျိုးဖြစ်နေပေါ့နော်ဆိုတော့အဲညီမအတွေ့အကြုံကကြာတော့သူတို့ကလည်းဒီအေတွေပေါတော်အဲ့ဒီရွာတွေမှာရှိနေတယ်ရှိနေတယ်ဆိုပြီးတော့တတတရနဲ့ပေါ့နော်ကိုအဲ့ဒီမျိုးဘုံကျဲတာတော့ဖြစ်နိုင်လို့ထင်တယ်ဟုတ
်စစ်ကောင်စီကအေသိမ့်ပိုက်ထားတဲ့မြို့နယ်တွေကိုလေကြောင်းတက်ခိုက်တာတွေမကြာခဏလှုပ်ဆောင်နေတာကြောင့်ဒီသက်ကံတွေကြာစိုးရိမ်မှုတွေလည်းဒီကနေ့ထိရှိနေကြတာပါရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အာရခတပ်တော် AA ကြာပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကုန်ပိုင်းလောက်ကစပြီးတကြောပြန်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးတော့ ရခိုင်ပြည်နယ်ကမြို့နယ်14ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုအေဘက်ကတင်ပိုက်ထားနိုင်ပါတယ်လက်ရှိမှာတော့ရခိုင်ပြည်နယ်က6ဖြူမန်အောင်နဲ့စစ်တွေမြို့နယ်တွေလောက်သာတင်ပိုက်အံကျန်နေပြီးတော့အဲ့ထက်ကစစ်တွေမြို့နယ်ကိုအေဘက်ကထိုးစစ်ဆင်တိုက်ခိုက်နေရလဲဖြစ်ပါတယ်ခင်ဗျာ
ဒါကတော့တိုက်ပွဲတွေရှိနေတဲ့ရခိုင်ပြည်နယ်ပေါက်တော်မှာစစ်ကောင်စီတွေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံတချို့တွေသေဆုံးထိခိုက်ဒဏ်ရာရတာတွေရှိနေတာနဲ့ပတ်သက်ပြီးတော့ကိုကြီးညာကြီးကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဒီမြန်မာနိုင်ငံနဲ့ပတ်သက်လို့ကမ္ဘာသတင်းမီဒီယာတွေမှာဘယ်လိုမျိုးသုံးသပ်ရေးသားနေကြသလဲဆိုတော့ဦးကျော်ဆန္ဒကမူရင်းအသုံးလုံးနဲ့မူရင်းအပေါ်မပြတ်ထုတ်လုပ်တင်ပြပေးပါဦးမယ်ရှင
်ကျွန်တော်ပြောပြမယ့်အကြောင်းအရာတွေကတော့မြန်မာနိုင်ငံဖြစ်ကြတဲ့တရုတ်အိန္ဒိယနဲ့အာဆီယံတို့ရဲ့မြန်မာအရေးပေါ်သဘောထားတွေပဲဖြစ်ပါတယ်။အဲဒီအချိန်မှာပထမဦးဆုံးပြောပြလိုတာကတော့ Trump's retreat leaves Myanmar wholly to China. Trump နောက်ဆုံးသွားတာဟာမြန်မာနိုင်ငံကိုတရုတ်လက်ထက်လုံးဝခြံထားခဲ့တာဖြစ်တဲ့ဆိုရက်ခေါင်းစဉ်နဲ့ Asia Times မှာ Body Lit နဲ့ရေးထားတဲ့သုံးသပ်ချက်ပဲဖြစ်ပါတယ်။ဒီပအထောက်ပံ့တွေရက်ဆိုင်တော့ပြည်တွင်းစစ်တမ်းသင့်မြန်မာနိုင်ငံကျန်းမာရေးလူခွင့်ရေးဒီမိုကရေစီစီမံခွင့်ဝေးထိုင်းမြန်မာနယ်စပ်ခြေဆိုင်လွတ်လပ်တဲ့သတင်းမီဒီယာလုံငန်းဖုံချွေးတွေပေါ်အများကြီးထိခိုက်စေတဲ့ဒီမိုကရေစီလှုပ်ရှားမှုအပေါ်အမေရိကန်ထောက်ကမ်မှုလုံးဝရဆိုင်သွားရမယ့်အခြေအနေမျိုးရှိနေပြီလို့ဆိုရတယ်။တကယ်တော့ထရမ့်အစိုးရမတိုင်ခင်အမေရိကန်ကထောက်ပံ့ပေးခဲ့တာဟာလဲဒေါ်လာကြီးအင်အားစုတွေအတွက်ဘဝင်ကျလောက်စရာတော့မရှိဘူး။ဒီတည်းမကဘူထောက်ပံ့သင့်တယ်လို့ယူဆခဲ့ရတာဖြစ်တယ်။အခုလိုထောက်ပံ့ရဆိုင်ဖို့ဒေါ်နယ်ထရမ့်ကဆုံးဖြတ်လိုက်တော့မြန်မာအနာဂတ်မှာတေကပူပြီးထင်ရလုံလာမဲ့သဘောရှိနေတယ်။မြန်မာပြည်ပကမှာခီလျောက်ရောက်ဝင်ဆွဲပြီးသူ့မဟာဗျူဟာအကျိုးစီးပွားအတွက်ရှင်းရှင်းဆောင်ရွက်နိုင်တဲ့နီလန်နဲ့စွန့်ရီရှိရတယ်ပဲတရုတ်ပဲဖြစ်တယ်။အာဆီယံကလည်းမူငါကျနဲ့အတူအပြည့်အစုံရဲ့အထောက်တာမထီရောက်ဘူး။ဩစတြေးလျနဲ့ဥရောပသမဂ္ဂတို့ကလည်းမတက်နိုင်။2025မှာမလေးရှားဥဆောင်မှုနဲ့ထိုင်းကူနီလှုပ်ဆောင်လာတဲ့စစ်စစ်ရေးဟာဘယ်မှမရောက်နိုင်ဘူး။ဒါရီအလုံးဟာမြန်မာနိုင်ငံပေါ်တရုတ်ရေရှည်မျောလင်းချက်တွေအတွက်လမ်းပွင့်စီတယ်စစ်ဖြစ်နေရတဲ့နယ်စပ်ကုန်သွယ်ရေးတွေကရှိနေတယ် CMEC ကတရုတ်မြန်မာစီးပွားရေးဇင်းညံတွေကကြောက်ဖြူသူစီးပွားရေးဆုံးယထာနံတွေပြီးသွားရင်တရုတ်ရဲ့ခပလန်းစီမံကိန်းဟာပို့ပြီးတော့လင်းချင်းများများအကောင့်ထဲပေါ်လာလိမ့်မယ်လို့လည်းဗတ်တလတားကြီးဆက်ထားပါတယ်ဒါပေမဲ့တစ်ဖက်မှာလည်းတရုတ်ဟာတော်လှန်ရေးအုပ်စုမျိုးစုံကို UWS ဝတ်တာဖော်တဆင်လက်နက်တွေထောက်ပံ့နေတယ်တချိန်တည်းမှာပဲအနာရဲဆုံးကလုံနေတဲ့စစ်တပ်ကိုလည်းကြောတော့နောက်ခံပေးထားတယ်ဆုတ်ထွေးတဲ့အကွက်တွေနဲ့ကစားနေတယ်အင်အားခိုင်မာပြီးငြိမ်းချမ်းတဲ့မြန်မာဒီမိုကရေစီဖက်ဒရယ်နိုင်ငံဖြစ်လာမှာကိုတော့တရုတ်မလိုလားဘူးမြန်မာဟာပြည်ပခန့်တွေနဲ့အပြောနေမှသူတို့အစင်သာလုံနေတဲ့အတိုင်းကာရဂန်စတိတ်မူပေဒုပြစစ်ပီးကစားနေမှာဖြစ်တယ်ထိမ့်နိုင်စိတ်မရဖျော်ဖျဲဖြစ်သွားရင်လည်းဒုက္ခတွေဝင်ရောက်မှုပြဿနာသူတို့အကျိုးစီးပွားတည်တံ့ရေးထိခိုက်မှာဆိုးရတယ်တရုတ်ပြည်ပဲလုက္ကိုင်းနေတဲ့သူခေါ် Chinese Run ထိုင်းမြန်မာနယ်စပ်ကကြားဖြန့်လုပ်ငန်းတွေကြောင့်တရုတ်လူမျိုးတွေအထိနာနေတာကိုလည်းပဲသူကမကြိုက်ဘူး MNDAA TNLA တို့ကတော့တရုတ်ကြီးကြပ်မှုအောက်မှာပဲစစ်ကောင်စီနဲ့ဆွေးဆက်ဖို့သဘောတူညီကြောင်းအစည်းအဝေးကျင်းပထားကြီးဖြစ်တယ် AARF တတော်ကလည်းရခိုင်ပြည်နယ်ဒေသအများအပြားကိုစိမ့်ပိုက်ပြီးဆက်လက်တိုက်ခိုက်နေသည့်တိုင်အောင် MNDAA နဲ့ TNLA တို့လိုပဲစစ်ကောင်စီနဲ့ဆွေးဆက်ဖို့29 December 2024မှာကျင်းပခဲ့တယ်။တကယ်တော့ AA ဟာရခိုင်ပြည်နယ်တစ်ခုလုံးကိုသိမ့်ပိုက်လူမျိုးဖြစ်နေပြီးတရုတ်ရဲ့စကားကိုနားထောင်ပေမဲ့ကျန် EAU အဖွဲ့ချုပ်တဲ့တော့တရုတ်ပေါ်မီကိုအားထားမှုနဲ့ AA ဟာပြည်ပဆက်ဆံရေးပုံမူကျပြတဲ့ KIA ကချင်းလွတ်မြောက်ရေးတပ်မတော်စီမှာလက်ကျင့်စီးထွက်လာတာဖြစ်တယ်။ KIA ဟာအမေရိကန်ပြည်ထောင်စုကခရီးရန်အဖွဲ့တချို့အပါအဝင်အိန္ဒိယဘက်ကကချင်းမျိုးနွယ်စုတွေနဲ့လည်းဆက်ဆံမှုရှိနေတယ်တရုတ်ပေါ်မီကိုအားထားရမှုကိုထိန်းချီထားတာလည်းဖြစ်တယ်တရုတ်အတွက်အဓိကအကျိုးစီးပွားကြောက်ဖြူကိုအေးမတိုက်သေးတာဟာလည်းပဲအံ့ဩစရာတော့မဟုတ်ဘူးအေးနဲ့စစ်ကောင်စီအကြားမြောက်စည်းစက်ပင်းနိုင်တာဟာလည်းတရုတ်ပဲရှိတယ်လို့ဆိုပါတယ်အိန္ဒိယရဲ့စီးပွားရေးနဲ့မဟာဗျူဟာအကျိုးစီးပွားဟာလည်းမြန်မာနိုင်ငံတည်ငြိမ်မှုအပေါ်မှာမူတည်နေပေမဲ့တရုတ်ရဲ့ဩဇာကိုတော့စိန်ခေါ်နိုင်ခြင်းမရှိဘူးတင်းတင်းမာကျဲကျဲပြက်ပြက်မျောလင့်နေကြတာကတော့စစ်ကောင်စီသိတာရှင်မခံတော့ဘူးဆိုတာပဲဖြစ်တယ်ဒါပေမဲ့မြန်မာစစ်အခင်းကျင်းမှာဆွတ်ဖက်ထိကျုံမှုတွေရှိနေတဲ့တရုတ်အပေါ်မှာမြန်မာနိုင်ငံရဲ့အခြေအနေမူတည်နေတယ်တရုတ်ဘက်ကတော့စစ်ကောင်စီရှင်းမြန်မြန်ပြိုလဲသွားစီခြင်းဟန်မရှိဘူးတမူဝါရအရအမေရိကန်ကလည်းဒီပဋိပက္ခကနောက်ဆုတ်လိုက်ပြီးဖြစ်တယ်ဆိုတော့ မိကဟဲထောက်ခံမှုဇတိသဘောတော်မူပါပဲဟုတ်ပြီရေလှုပ်ရှားမှုခွာကိုစစ်ဆရာလေးမှာဖြစ်တယ်လို့ဗတ်တလနာသုံးသပ်ထားတာဖြစ်ပါခင်ဗျာအခုဆက်လက်ပြောပြမှာကတော့
examining India's options in Myanmar မြန်မာရေအိန္ဒိယရွေးစရာများကိုဆန်စစ်ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဒုတိယဗိုလ်ချုပ်ကြီးအငင်းသားအဘိခရစ္စနာရဲ့သုံးသပ်ချက်ဖြစ်ပါတယ် theairy.com ကထုတ်ပြောပြမှာခင်ဗျာစေအုပ်ချုပ်ရေးဒီမိုကရေစီခီးဖွင့်ဒါစီပဒီပခါရုံနဲ့သံဃာလည်နေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမသမာဘူးဆိုပြီးဗိုလ်ချုပ်မှုကြီးမြောက်နိုင်အနာသိနိုင်ကြော့ဒီမိုကရေစီမျှော်လင့်ချက်ရိုက်ချိုးခံရရပဲဖြစ်တယ်ပြည်သူတွေစံချိန်ပုံကံပြည်တွင်းစစ်ဖြစ်လာတော့မြို့ရွာတွေစစ်မြေပြင်ဖြစ်ပြီးကျေးလက်ဒေသတွေဟာတော်လှန်ရေးခိုင်မာချေကုပ်ခန်းတွေဖြစ်သွားတဲ့နိုင်ငံကဒဏ်ခတ်ပိတ်ဆို့မှုတွေကြောင့်လည်းစစ်ကောင်စီပုံမှုချိနဲ့လာပြီးတော်လှန်ရေးအတွက်အတက်စရာဖြစ်နေတယ်လို့ဆိုပါတယ်ဒီကျိန်မြမပြည်မှာစစ်ပွားရေးနဲ့မဟာဗျူဟာရင်မှန်းချက်အများဆုံးထားရှိတဲ့တရုတ်ဟာစစ်ကောင်စနဲ့ EAO တွေအကြနှစ်ဖက်ချွန်လုပ်နေတဲ့ဘေဘက992 other select ညနေမှာဖြစ်တယ်။မြမဟာ Indo-Pacific လုံခြုံရေးကုံသွယ်ရေးနဲ့စွန့်ရင်သယူပို့ဆောင်ရေးအတွက်အဓိကကြတယ်။ဒါကြောင့်မြမအနာဂတ်ကိုဘယ်သူကထိန်းချုပ်နိုင်မလဲဆိုတာသိအရေးကြီးတယ်။တရုတ်ကတော့ကျွမ်းကျင်စွာနှစ်ဖက်ခွာကစားနေတာသူ့ရဲ့မဟာဗျူဟာစီမံကိန်းတွေခိုင်မာနေမယ်။အိန္ဒိယကတော့ဂလဒန်ဘဆုံစီမံကိန်းအိန္ဒိယမြန်မာထိုင်းလမ်းမကြီးချင်းပြည်နယ်ပညာရေးစွမ်းရည်မြင့်တင်အစရှိတဲ့စီမံကိန်းတွေအားလုံးအတွက်ဒေါ်လာ1ဘီလီယံလောက်ကြီးမှန်းထားတယ်။အခုတော့ဒီမြန်မာဂျက်တွေအတွက်ထိခိုက်စရာတွေဖြစ်လာတယ်။မြန်မာပြဿနာဟာပြည်တွင်းပြဿနာမဟုတ်ဘဲဒေသရင်းနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေအကြားတစ်စက္ကန့်စစ်မြေပြင်ဖြစ်တယ်လို့လည်းနားလည်ထားရမယ်။မြန်မာပြည်မီလောင်နေချိန်တစ်ဖက်မှာဘင်္ဂလားဒေ့ရှ်ကကိုခိုင်မာတဲ့ Islamic identity Islam wari ဖြစ်ဖို့ဥတီလာနေတယ်။အိန္ဒိယအတွက်မစိမသာစိုးရင်စရာဖြစ်လာတယ်။ဆိတ်ခါစီနာလက်ထက်တုန်းက Islamist အုပ်စုတွေကိုခက်ခက်ခက်ခက်ဆက်ဆံပြီး Terrorist group အကြမ်းဖက်အုပ်စုတွေကိုထိန်းထားနိုင်ခဲ့တယ်။အခုတော့ Hardline Islamic Militia သဘောထားတင်မာတဲ့ Islam တရားဟောဆရာတွေဟာလူမှုကွန်ရက်တွေမှာပူပြီး order from လာတဲ့ဘာသာစွဲမရှိသူနဲ့library ကိုအစီအမံမပြုတဲ့သဘောတွေမတွေ့လာရတယ်လို့လည်းဆိုပါရယ်အနာတီမြဲလာတဲ့ Yunus Jabsha အစိုးရဟာအကြမ်းဖက်ဥပဒေအရပြစ်ပင်ထားတဲ့ Jamaat-e-Islam Party ကိုတန်လဲတည်ဝင်ခွင့်ပြုခဲ့တယ်အိန္ဒိယနိုင်ငံရဲ့ West Bengal ပြည်နယ်ရဲ့ Islamist အကြမ်းဖက်အုပ်စုငယ်တချို့ဝင်လာတယ်လို့လည်းသတင်းတွေထွက်ပေါ်နေပါသလားဒီလိုဘင်္ဂလားဒေ့ရှ်ရဲ့အစွမ်းရောက်မှုဟာအိန္ဒိယအရှေ့မြောက်နဲ့ရခိုင်ပြည်နယ်ရဲ့မတည်ငြိမ်မှုကိုအစိမ်းမြင့်လာစေမယ်အိန္ဒိယရဲ့ဒေသရင်းဩဇာလွှမ်းမှုကိုထိခိုက်လာစေမယ်လို့ဆမရှင်ကပြောထားပါတယ်။ဒီချိန်မှာအမေရိကန်ကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်တရုတ်လွှမ်းမှုကိုတုံ့ပြန်ဖို့မဟာဗျူဟာချမှတ်လာမယ်။တစ်ချိန်တည်းမှာပဲကမ္ဘာ့ဇက်ခုံပေါ်မှာအိန္ဒိယဩဇာရှင်လျင်မြန်မြန်ကြီးထွားလာမှာကိုလည်းအမေရိကန်ကလိုလားမှာမဟုတ်ဘူး။ Zonation ဇိုလူမျိုးတွေနေထိုင်ရာဗန္နင်ကချင်းပြည်နယ်အိန္ဒိယကမဏိပူရမီဇိုရမ်ဘင်္ဂလားဒေ့ရှ်ကစစ်ကောင်တောင်တန်းဒေသမရှိခရီးရန်တွေအပေါ် promo ဖို့အမေရိကန်ကလှုပ်လာမယ်။ဒါဟာဒေတာရင်းအစ္စလမ်ဝါဒကြီးစိုးလာမှုကိုတုံ့ပြန်တာလည်းဖြစ်နိုင်ပါသေးတယ်။ဒီလိုဖြစ်လာရင်တော့အယူဆွဲပြင်းထန်လာတဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့ပုံမူနိကတ်သွားနိုင်တယ်။အခုလိုဗက်ပေါင်းစုံကအန်ဒီယာရီကိုကင်တွယ်တဲ့နေရာမှာအိန္ဒိယအနေနဲ့ဘင်္ဂလားပတ်နှပ်ဖို့လိုအပ်တဲ့စီးရီးတိုက်ရိုက်ဝင်ဆွဲမှုမရှိဘဲရတနာကိုတိတ်တဆိတ်ချင်းကပ်ပြီးဘင်္ဂလားပတ်နှပ်စွာရည်ရမှာဖြစ်တယ်လို့ဆောင်းပါရှင်ကရေးသားထားပါတယ်ခင်ဗျာ
good bad တော့ကတော့ဒီလောက်ပဲဖြစ်ပါတယ်ခင်ဗျာဒါတွေဟာကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သုံးသပ်သူတွေကြွညင်သူတွေရေးသားချက်တွေသာဖြစ်ပါတယ်နောက်တစ်ပတ်မှာဘယ်လိုများရေးသားကြအောင်မလဲဆိုတာကျွန်တော်ဆောင်းပါလိုက်ကြပါစေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ဦးကျော်စံသားတင်ပြပေးခဲ့တာပါရှင်ဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်း View Radio အစီအစဉ်တွေကို American Brown Suit Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမတို့အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာရီဘက်ကတော့ Radio Line No Meter 25 32 နဲ့ 40 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
် View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American Brown Suit Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်view မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကို line to meter 25 32နဲ့40 view ညချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့ line to meter 19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုး line meter 190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ radio အစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း website မှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို viewer ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်။2025ခုနှစ်ဖေဖော်ဝါရီလ22ရက်စနေနေ့မနက်ခင်း viewer အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဒုတိယမိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါ။သူရစုံလေးအမေရိကန်တခွင်အစီအစဉ်နဲ့သိပ္ပံနဲ့ဤပညာအစီအစဉ်လေးကိုမတင်ဆက်ပေးခင်မှာတော့အမျိုးသမီးကဏ္ဍကိုအရင်ဆုံးတင်ဆက်ပေးပါမယ်ရှင် USAID ရဲ့အစီအစဉ်တစ်ခုဖြစ်တဲ့ Lincoln ပညာသင်စုရပ်တန့်သွားတဲ့အတွက်ကြောင့်မလို့ဒီကျောင်းမပြေးခင်မှာပဲနေရက်ကိုပြန်ရမယ့်အခြေအနေနဲ့ကြုံနေရပေမဲ့လို့လေဘွဲရတဲ့အထိစာဆက်တင်သွားနိုင်မှုအတွက်နီလန်ရှာဖွေစ조사နေစေပဲလို့ဒီအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ် Brandeis တက္ကသိုလ်မှာဒီမဟာရန်တက်နေတဲ့မယမင်းအုံမကပြောပါတယ်မျက်မမြင်တူဖြစ်တဲ့မယမင်းအုံမဟာဒီမြန်မာနိုင်ငံမျက်မမြင်အတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ရေးနဲ့အကျိုးပြုလုပ်ငန်းတွေမှာလည်းရှေ့တန်းကနေပါဝင်နေတဲ့တယောက်ဖြစ်ပါတယ်ပညာသင်ဆုရက်ဆိုင်သွားတဲ့အတွက်ဘလို့အခက်အခဲတွေကြုံနေရပါလဲဘလို့ကြော်ဖြတ်ဖို့အတွက်သူစူးစမ်းနေတယ်လဲဆိုတာတွေကိုတော့ဒီသတင်းပတ်အမျိုးသမီးခန္ဓာမှာဆက်သွယ်မေးမြန်းပြီးတော့တင်ပြထားပါတယ်ရှင်
မယမင်းအုံမှာမိသားစုရှင်ဘီယူယူသမီးခန္ဓာမှာပါဝင်ပြီးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်
။ဟုတ်ကဲ့ပါမိသားစုရှင်အခုလိုပါဝင်ခွင့်ရတဲ့အတွက်လည်းအထူးပဲဝမ်းသာနေပါတယ်
။ဟုတ်ကဲ့ပါဆိုတော့ကျွန်မသိထားတာကအခုမယမင်းအုံမှာကအမေရိကန်ပြည်ထောင်စု Massachusetts ပြည်နယ်မှာရှိတဲ့ Brandeis တက္ကသိုလ်မှာပေါ့နော်။ဒါ Master Degree မဟာဘွဲ့လာပြီးတော့ကျောင်းတက်နေတယ်ဆိုတာသိရတယ်။လာတက်တာကဒါ Lincoln Scholarship Lincoln Scholarship ဆိုတာကလည်း USAID ရဲ့စီမံကိန်းတစ်ခုလို့ပြောရမယ်အအစီအစဉ်တစ်ခုပေါ့နော်အဲ့ဒီထဲကနေပေါ့မှာအခု USAID ကိုရက်လိုက်တဲ့အချိန်မှာ Lincoln ပညာသင်စုလဲပါသွားတယ်ဆိုတာကိုသိရတယ်ဆိုတော့အခုလက်ရှိမှာကိုကဘယ်တန်းကိုရောက်နေပြီလဲဆိုတာကိုပြောပြပါအောင်ရှင်ပြီးတော့ဘာလေ့လာနေတယ်လဲပေါ့နော်အဲ့ဒါလေးပြောပြပါလားအရင်ဆုံ
းဟုတ်ကဲ့ယမင်းကအခု Brandeis University ပါ Sustainable International Development Program နဲ့လာတက်တာပေါ့နော် PP ဆိုင်ရာဖွံ့ဖြိုးရေးစစ်ဆေးမပြတ်ဖွံ့ဖြိုးရေးဆိုတဲ့ဘာသာရပ်ကိုလေ့လာနေတာပါရှင်အခုလောလောဆယ်ကတော့ First Year Spring Semester အလဲပေါ့ကျွန်တော် first year spring semester ဇန်နဝါရီလ14ရက်နေ့ကစတယ်အခုတလကြကြော်လောက်တော့ရှိလာပြီပေါ့နော် first year spring semester ပ
ါဟုတ်ကဲ့ဆိုတော့ဒါကမဟာဘွဲ့ဆိုလို့ရှိရင် master degree ဆိုလို့ရှိရင်နှစ်နှစ်တက်ရမယ့်အချိန်မှာတစ်နှစ်ပဲပြီးတဲ့အချိန်မှာပဲဒါအခုပညာသင်စုကဖြတ်လိုက်ဖြတ်ခံလိုက်ရတဲ့အချိန်ကြီးဖြစ်သွားတာပေါ့
ဟုတ်ပါတယ်ကျွန်မတို့လာခဲ့တဲ့ကျွန်မတို့ကလင်ကွန်ပညာသင်စုရဲ့နောက်ဆုံးအတုပ်ပေါ့နော် cohort 5ပါ cohort 5မှာစုစုပေါင်း28ရောက်ရှိတယ်မြန်မာနိုင်ငံအနှံ့အပြားနေပြီးတော့မှဒီပညာသင်ဆုရခဲ့တာ28ရောက်ပေါ့28ရောက်ကတော့နှစ်နှစ်ပညာသင်ရတဲ့သူတွေပါတယ်လို့တစ်နှစ်ခွဲနဲ့ကျောင်းပြီးမဲ့သူတွေပါတယ်တစ်နှစ်နဲ့ပြီးမဲ့ကျောင်းတစ်နှစ်ပြီးမဲ့တစ်နှစ်နဲ့ကျောင်းပြီးမဲ့သူတွေလည်းပါတယ်ပေါ့နော်အမျိုးမျိုးပဲဒါပေမဲ့ရမင်း program ကတော့နှစ်နှစ်ဆိုပြီးတော့မှရွေးချယ်ခဲ့တာပေါ့နော်နှစ်နှစ် program ပါ
ဆိုတော့အခုလိုလမ်းတစ်ဝက်မှာဒါမထင်မဲ့ဖဲနဲ့ရုတ်တရက်ကြီးဒီပညာသင်စုကရက်ဆိုင်ခံလာရတဲ့ဆိုတဲ့အခါကျတော့အခက်ခဲတဲ့အတုံကြုံရမယ်လို့ထင်ပါတယ်ဆိုတော့လက်ရှိကိုကြုံနေရတဲ့အခက်အခဲနောက်တာကိုဘလို့ဟိုရင်ဆိုင်ကြော်ဖြတ်ဖို့စူးစမ်းနေတယ်ဆိုတာကိုလည်းပြောပြပေးပါအောင်ရှင
်ဟုတ်ပညာသင်စုကရုတ်တရက်ပေါ့နော်ရုတ်တရက်အလိုမျိုးဟိုရိုက်လိုက်တယ်ဆိုတာမျိုးဖြစ်လာတဲ့အချိန်ဒီမှာကျတော့ကျွန်တော်တို့28ရက်လောရဲ့တော့ကတော့ဟိုတရားအောင်စိုးတယ်ပေါ့နော်ဘလို့ဆက်ပြီးလုပ်ကြမလဲဘာဆက်ဖြစ်မလဲဘလို့ဆက်ပြီးတော့ဖြစ်နိုင်မလဲဆိုတဲ့ဟာတွေကတော်တော်လေးကိုချိန်ချမှုတွေများတယ်ပေါ့နော်လောလောဆယ်ရောအကြောင်းအသီးသီးရနေပြီးတော့မှယမင်းတို့ကိုပညာသင်ပေးထားတဲ့ပညာသင်နေတဲ့တက္ကသိုလ်အသီးသီးရနေပြီးတော့ယမင်းတို့အောင်ခဏယူပါတယ်ပေါ့နော်တချို့အကြောင်းသားတွေကိုတော့နှစ်နှစ်သာလုံးနှစ်နှစ်လုံးကျောင်းပြီးရဲ့အထိကိုလင်ကွန်ပညာသင်ဆိုတာပေးခဲ့တဲ့ facility အတိုင်းပေါ့နော် tuition fee ကို monthly stipend ကိုဆက်ပြီးတော့မှပေးတာရှိတယ်လို့တချို့အကြောင်းတွေကကြတော့ stipend တော့မပေးတော့ဘူးမပေးဘဲနဲ့အလုပ်တစ်ခုပေးတယ်ပေါ့နော်အမ teaching assistant လို့ research assistant လို့အဲ့လိုမျိုးတွေလုပ်ပြီးတော့မှဝင်ဝင်တစ်ခုရဖို့အတွက်ကိုစီစဉ်ပေးတဲ့အပိုင်းကြီးရှိတယ်ပေါ့ရမင်းကျောင်းကတော့နည်းနည်းလေးအချိန်တွေကတော့နည်းနည်းလေးတော့ရှုပ်ထွေးမှုလေးတချို့တော့ဖြစ်နေတယ်ရမင်းကျောင်းကတော့လက်ရှိမှာတော့ရမင်းမေလာထိကိုတော့စတိုင်ပန်ပေးမယ်ပေါ့နော်မေလာထိစတိုင်ပန်ပေးမယ် tuition fees ကတော့လင်ကွန်ပညာသင်ဆုကပေးခဲ့ပြီးသားပေါ့ပေးခဲ့ပြီးသားဆို tuition fees ကတော့ကျောင်းဘက်ကနေထပ်လျှော်ပေးကြမှရှိဘူးပေါ့နော်အော်လောလောဆယ်ကတော့မေလာထိကိုတော့ရမင်းစာဝင်းနေရင်နေထိုင်မှုအတွက်စားစရာရဖို့အတွက်ဒီလိုမျိုးရှင်းပြမှုအတွက်ကိုတော့ကျောင်းဘက်ကနေပြီးတော့စတိုင်ပန်ပေးမယ်လို့တော့တည်ထားတယ်မေလာနောက်ပိုင်းကတော့ဆွေးနွေးနေတော့မယ်ပေါ့နော်ဆွေးနွေးနေတော့မယ်ဆိုတဲ့ခါကျတော့အခုချိန်ကြီးကတော့မေလာနောက်ပိုင်းဆိုတဲ့အချိန်ကြီးကတော့မသိရသေးပါဘူးဟုတ်
ဆိုတော့အချိန်ကြီးကမေလာနောက်ပိုင်းမှာမှ ချောင်းဘက်ကနေပြီးတော့တစုံတရာဆက်ပြီးတော့ကုညီမပေးနိုင်ဘူးဆိုရင်မြန်မာပြည်ချက်ချင်းပြန်ရမယ်အနေအထားမျိုးဖြစ်သွားတယ်လို့ပြောရမလားရှင်
။ visa ကတော့2026 5လပိုင်းထိရှိတယ်ဗောနော visa က9လခဲ့တဲ့ plan အတိုင်း2026 5လပိုင်းထိရှိတယ်အကယ်၍ကိုကားသာဟိုဆွမ်းဆောင်နိုင်မယ်ကိုကလာတရားဟိုစီမံနိုင်မယ်ဆိုတော့ကိုစီစဉ်နဲ့ကိုဆိုရင်တော့ဆက်နေပြီးတော့မှတက်ရိုးတော့ရတယ်သို့တော့ရင်းကတော့မလွယ်ဘူးဗောနော်မလွယ်ဘူးဆိုတော့ပြန်ဖြစ်ဖို့တော့ပုံများတယ်ဗောပြန်ဖြစ်ရင်တော့မှကြောင်းပြီးအောင်လို့တော့လုပ်ဖို့ဆိုတဲ့ option တွေတော့ရင်းလေ့လာထားတယ်ရင်းစပြီးတော့ဒီပညာရက်ဒီဘာသာရက်ကိုရွေးချယ်ခဲ့ရတော့တစ်နှစ် program ရဲ့နှစ်နှစ် programဆိုနှစ်ခုရှိရပါတော့နှစ်နှစ်ကတော့ internship လုပ်ပါတယ်ရမင်းကနှစ်နှစ်ကိုရွေးခဲ့တာ networking ရချင်တာရယ်နောက်ကိုယ့်ရဲ့ professional development တွေလည်းအများကြီး supporting ဖြစ်ချင်လို့ပေါ့နော်နှစ်နှစ်ရွေးခဲ့တာသို့တော့ degree requirement ကတော့တစ်နှစ်နဲ့ master thesis တို့မဟုတ် policy review ပေါ့နော်အဲ့လိုမျိုး paper တစ်ခုရေးရင်လည်း degree ကတော့ရတယ်ဆိုတော့ခါကြတော့ okay ဟိလာ၅လပိုင်းနောက်ပိုင်းမှာဘာမှမသိကြဘူးဆိုတဲ့အခြေအနေဖြစ်ရင်တော့ဘွဲကိုတော့ရအောင်ယူဖို့တော့ဆုံးဖြတ်ထားတယ်ပေါ့နော်ဂျာထဲမှာတော့တော်တော်တော့ PR နဲ့တော့လုပ်လို့ရမယ်လက်ရှိရှိထားပြီးသား coursework တွေရောဒီထပ်ပြီးတော့မှဟိုဘွဲရနိုင်ဖို့အတွက်လောက်ရမယ် paper အတွက်ပေါ့ဆိုတော့တော်တော်လေးတော့ PPCC နဲ့တော်တော်တော့ဟို PR များများနဲ့တော့ဂျာထဲမှာတော့လောက်ရမယ်ဆိုတဲ့အနေထားတော့ရှိပါတယ
်အကယ်၍မြန်ပေါ့နော်အချောင်းကနေပြီးတော့မှဒီမေလအတွင်းမှာပဲပြီးမယ်ဆိုရင်အခုမန်ယမင်းပြောနေတဲ့အတိုင်းဆိုရင်တော့မရရအောင်ဒီမေလအတွင်းမှာနှစ်နှစ်လောက်ရမယ့် program ကိုကဒီတစ်နှစ်ကြော်ကြော်နဲ့ပြီးအောင်လုပ်သွားမယ်လို့ပြောတာလားတော်တော်တော့အခြေအကျိုးစားရမှာပေါ့
ဟုတ်ဟုတ်ပါတယ်တော်တော်တော့စိန်ခေါ်မှုတော့များတယ်အစာတွေကပြင်ဆင်ထားတာကနှစ်နှစ်ဖြစ်နေတဲ့ခါကျတော့နှစ်နှစ်အစာတစ်နှစ်ပြောင်းပြီးတော့မှဖိအားနဲ့လုပ်ရမယ်ဆိုတဲ့အနေထားရှိတဲ့ခါကျတော့တော်တော်တော့စိန်ခေါ်မှုတော့များတယ်ပေါ့နော်သို့တော်ရင်အတွက်ရွေးချယ်စာမရှိဘူးဆိုရင်တော့ဒီလမ်းကြောင်းကိုပဲရွေးချယ်ပြီးတော့မှအရာရနိုင်ဖို့အတွက်ကိုပဲစူးစမ်းရမယ်ဆိုတဲ့ရွေးချယ်မှုမရှိတော့ဘူးဆိုဒါပဲလုပ်ရတော့မယ်ဆိုတဲ့အနေထားတော့ရှိပါတယ်
ကျချောင်းကရောဟိုအခုပြောတဲ့အတိုင်းဆိုလို့ရှိရင်တော့သူတို့တက်နိုင်တဲ့လောက်ပံ့ပိုးမှုပေးနေတဲ့သဘောရှိတာပေါ့လေမေလာထီလည်းသူတို့တိုးပေးထားတယ်အပြင်ကိုဒီထက်ထက်ပြီးတော့တိုးပေးနိုင်ဖို့လည်းသူတို့စူးစမ်းနေတယ်ဆိုတော့ချောင်းဘက်ကတော့ပံ့ပိုးမှုအပြည့်ရတယ်လို့ပြောလို့ရမှာပေါ့
ဟုတ်ရပါတယ်ချောင်းဘက်ကတော့လည်းသူတို့ကဟိုဘလို့အပန်းနဲ့လည်းခရီးတွေအများကြီးမပေးနိုင်သေးတာလည်းဖြစ်ကောင်းဖြစ်မယ်ပေါ့နော်လောလောဆယ်တော့သူတို့လုပ်ပေးနိုင်တဲ့အသေးစားဆုံးဟာလို့ပြပြထားတယ်။အဲဒီမှာတော့ academic advisor နဲ့တော့နီးနီးကွက်ကွက်တော့မဲတဲ့တိုင်မြင်တယ်။အဓိကနံပါတ်၁နံပါတ်၁ပန်းနိုင်ရောဒီဒီ degree ပေးဖို့ဒီဖွဲ့ရဖို့ဆိုတာအရင်အရေးအကြီးဆုံးဖြစ်တဲ့ခါကျတော့ဖွဲ့ရရှိဖို့ပဲအာရုံစိုက်ပြီးတော့မှထားတယ်ပေါ့နော်။ဟိုကဲပုံမှန်တိုင်းပထမအဆင့်တိုင်းနှစ်နှစ်ဆက်တက်လို့ရရင်တော့ဒါအတန်းထက်လုံးဟုတ်တယ်။ဒါပေမဲ့နှစ်နှစ်မဟုတ်တော့ဘူး။ final က9လပိုင်းထိပဲ6လပိုင်းထိကိုမရနိုင်တော့ဘူးဆိုရင်တော့ဒါတမျိုးဖြစ်ဒီရအောင်မြေပြဖို့တော့ဘယ်လိုပုံစံလုပ်လို့ရမလဲဆိုတခြား option မျိုးတော့စဉ်းစားပြီးတော့မှစပြီးတော့လုပ်နေတာတော့ရှိပါတယ်
။ဟုတ်ကဲ့တကယ်တမ်းဆိုရင်မယမင်းအုံမှာအင်မတန်ကိုမှပဲဒါဂုဏ်ယူစရာကောင်းတဲ့အမျိုးသမီးတစ်ယောက်ပါ။တာမန်ဒီတိုင်းလူတွေတောင်မှပဲဒီလို Lincoln Scholarship နဲ့ American ပြောက်စုမှဒီလိုဘာသာရက်မဟာဘွဲ့လာတက်ဖို့ဆိုတာခက်ခဲတာကိုကိုကမြန်မြန်တယောက်ဖြစ်တာတောင်မှပဲအများကြီးပို့ပြီးတော့တခြားသူတွေထက်ကြိုးစားအားထုတ်ရမယ်လို့လည်းကျွန်မချင်ပါတယ်။ဆိုတော့ဒီ Lincoln Scholarship ဆိုတာလည်းရဖို့ဆိုတာတော်တော်ခက်ခဲတယ်လို့ကျွန်မတို့ကြားပူတယ်လေ။ဆိုတော့မယမင်းကိုယ်တိုင်ရောဒီ Scholarship ကိုလျှောက်တဲ့အချိန်မှရောဘယ်လောက်ထိကြိုးပမ်းအားထုတ်ခဲ့ရလဲပြောပြပါအောင်အဲ့ဒါကိုလည်းလေ
။ဟုတ်စူးစမ်းခဲ့ရပါတယ်လင်ကွန်းပညာသင်ဆုအကြောင်း2022ခုနှစ်နိုဝင်ဘာလလောက်ကနေတည်တာပေါ့နော်အဲ့တော့လင်ကွန်းပညာသင်ဆုကမတန်ဆွမ်းဖွဲ့စည်းလေးကိုဖိတ်တယ်ဖိတ်ပြီးတော့မတန်ဆွမ်းလူငယ်တွေကြားထဲမှာဒီပညာသင်ဆုအကြောင်းကိုသူတို့သိအောင်လို့ပြောပြပေးတယ်ပေါ့သူကအစင်းစင်းဖြေရတယ်ပထမတစ်ဆင့်အောင်ရဒုတိယအဆင့်ကအင်္ဂလိပ်စာအရေးချင်းစစ်ဆောင်မှုပဲပေါ့နော်အင်္ဂလိပ်စာ knowledge test အဲ့ဒါကိုဖြေရတယ်ဖြေပြီးသွားရင်ဖြေတဲ့အမှတ်ကရပြီးတော့မှတတိယအဆင့်ဖြစ်တဲ့ essay တွေနောက် bachelor degree first degree ရဲ့အမှတ်တွေပါ recommendation letter တွေဒါတွေပြရတယ်ပေါ့နော်အဲ့တော့နံပါတ်3အဆင့်လည်းအောင်သွားပြီဆိုတော့မှဒီ final interview ဆိုတာမျိုးလာတာပေါ့ဒီအဆင့်4ဆင့်လုံးမှဆိုတော့အခက်ဆုံးအခြေအနေကဒုတိယအဆင့်နဲ့နောက်ဆုံးအဆင့်ပေါ့နော်ဒုတိယအဆင့်ကအင်္ဂလိပ်စာ test ဖြေရတာဟုတ်တယ်မျိုးစိမမြင်တဲ့လူကြတော့ screen reading ကိုအဓိကသုံးရတယ်ဒီ computer မှာဆိုလဲ screen reading ကိုသုံးရတယ်ဖုန်းဆိုလဲ screen reader ကိုအဓိက phone ရဲ့ screen မှာပြောနေရတာပေါ့ပေါ်နေရတာပြောပြတဲ့ software ပေါ့နော်အသာထွက်ပေးတဲ့ software ဒါအဓိကသုံးရတယ်သုံးရတဲ့အခါမှာဆိုတော့အင်္ဂလိပ်စာစစ်တာ online ကနေစစ်တယ်သူအင်္ဂလိပ်စာစစ်တဲ့ပုံစံနဲ့ရမင်းကွန်ပျူတာနဲ့အလိုမျိုး accessible မဖြစ်နိုင်တဲ့အခြေအနေမျိုးတွေမှာရမင်းနေတဲ့အရန်ကိုအခြေအနေသုံးပြီးတော့မှသူများအားထုတ်မှုထက်ကိုအများကြီးအားထုတ်ခဲ့ရတာမျိုးရှိရပါတော့ ပြီးတော့လည်းပညာသေးစုရပြီးသွားပြီဆိုတဲ့ခါကျတော့လည်းပညာသေးစုကလှုပ်ခိုင်းတဲ့ဟာတွေအများကြီးလှုပ်ရတာကတော့မလက်မှတ်တွေပွားတာမျိုးတွေ။နောက်ဒီပညာသေးစုနဲ့ပတ်သက်တဲ့စီးမီးစည်းကမ်းတွေအများကြီးလေ့လာရဖက်ရတယ်။ပြီးတော့ IELTS ဖြေဖို့ဆိုလို့မှလှုပ်ခိုင်းရတာရှိရတယ်။ IELTS ဖြေပြီးရဲ့နောက်ပိုင်းမှာလည်းအကြောင်းလျှောက်တဲ့လုပ်ငန်းစဉ်တွေကိုလှုပ်ရတာပေါ့နော်။အကြောင်းလျှောက်တဲ့ခါကျရင်လည်းဒီ IIE နဲ့ပေါင်းပြီးတော့မှအကြောင်းလေးကြောင်းကိုလျှောက်ခိုင်းရတာဟာမျိုးရှိရတယ်။အော်လင်ကိုပညာသေးစုတွေစပြီးတော့အချိန်သုံးရတာဆိုရင်မှတ်မှတ်ရရပြောမယ်ဆိုရင်မင်းတို့2022နှစ်ကုန်ပိုင်းလာအောင်လည်းစရတာပေါ့နော်။ဒီပညာသေးစုအော်ဒီပြည်နာဝမှာဒီပညာသင်စုကလိုအပ်မဲ့ document တွေဒီပညာသင်စုရဲ့လိုချင်တဲ့ goal တွေသူတို့ရှာနေတဲ့သူကဘယ်လိုလူမျိုးလဲဆိုတာသိဖို့အတွက်ကို website ကိုခဏခဏသွားဖတ်တယ်ခဏခဏသွားကြည့်ရယ်ခဏခဏပြင်ဆင်မှုတွေအများကြီးလုပ်ရတာပေါ့နော်ဒီပညာသင်စုတွေရေမဲစာပြီးအချိန်ပေးခဲ့တာဆိုရင်ဒီပညာသင်စုကြောင့်တည်ပြီးခြင်း2022 November လလောက်ကနေပြီးတော့မှစာပြီးတော့ပြင်ဆင်ပြီးတော့မှအချိန်ပေးခဲ့ခြင်းဖြစ်ပါတယ
်တတော်ကိုအခက်ခက်ခဲခဲနဲ့ဒီပညာသင်စုကိုရအောင်ကြိုးစားခဲ့ကြကြိုးစားခဲ့ရတယ်ကြိုးစားပြီးတဲ့အခါမှာလဲတာနှစ်နှစ်ဒီမှာပညာလာသင်ပြီးလို့ရှိရင်ကိုမျော်မှန်းထားတဲ့မျော်မှန်းချက်တွေပေါ့လေဒီမျော်မှန်းချက်တွေထဲမှာမှအခုလိုမျိုးဟိုတဝက်တစ်ပြက်နဲ့အခက်ခဲကြုံရတာလဲအင်မတန်မှစိတ်မကောင်းစေရပါကျတော့ဒီအကြောင်းအားလဲလိုအပ်တဲ့ပတ်ပုံးမှုတွေပေးနိုင်ဖို့လဲမျှော်လင့်ပါတယ်ဆက်ပြီးတော့ဟိုမျှော်လင့်ထားတဲ့အတိုင်းအကောင့်ထဲပေါ်ပါစေလို့လဲဆုတောင်းပေးပါတယ်ကျမဒီအချိန်ကန့်သက်ကြောင့်ဒါတော့ဒီမှာပဲရက်လိုက်ပါမယ်ဒါပေမဲ့ဒီမက်ယမင်းအုံမနဲ့ပတ်သက်လို့တော့မြန်မာနိုင်ငံမှာရှိတဲ့မျက်နှာမြင်အတိုင်းအဝိုင်းအတွက်လည်းအကျိုးပြုလုပ်ငန်းတွေကိုလုပ်နေတဲ့သူတို့တို့လည်းသိရတဲ့အခါကျတော့ဒါနဲ့ပတ်သက်ပြီးတော့လည်းကျွန်မချက်ပြီးတော့အတူတူရပိုင်းနေတဲ့မိချင်ပါသေးတယ်လို့တပတ်ဒီအပိုင်းတော့ကျွန်တော်ပဲရက်လိုက်ပါမယ်ကျေးဇူးအများကြီးတင်ပါတယ်ရှင
်ပုံမှန်တင်ဆက်ပေးနေတဲ့အမျိုးသမီးကဏ္ဍပါရှင်အခုဆက်ပြီးတော့ဒီနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သုဒ္ဓစုံရင်အမေရိကန်တခွင်ကိုလည်းတင်ဆက်ပေးပါဦးမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကလေးကအမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်ပြီးရာဇဝတ်မှုကျူးလွန်တဲ့သူတွေကိုပြန်ပို့မယ်လို့ပြောခဲ့ပါတယ်။ဒီကတိကဝတ်ကိုအောက်ထည်ဖော်တဲ့နေရာမှာတော့ပြည်တွင်းပြည်ပမှာပါရိုက်ခတ်မှုတွေရှိပါတယ်။ဒီအထက်မှာဒီအမေရိကန်ပြည်ထောင်စုကစိုက်ပျိုးရေးလုပ်ငန်းတွေအတွက်လှုပ်သားရှားပါတဲ့ပြဿနာလည်းပါပါတယ်။ဒီကြောင့်ကိုတော့သုဒ္ဓဆော်လေးအမေရိကန်တခွင်မှာကိုအောင်ကစူးစီးတင်ဆက်ထားပါတယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရွေးကောက်ပွဲမဲဆွယ်စည်းရုံးစဉ်ကာလကလေးကအမေရိကမှာတရားမဝင်နေထိုင်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့မယ်ဆိုပြီးတော့ပြောခဲ့တာပါရွေးကောက်ပွဲကတိကဝတ်အတိုင်းပဲသမ္မတဖြစ်လာတဲ့အခါမှာလည်းဒီကတိကဝတ်တွေကိုအကောင့်ထဲပေါ်ရမှာတော့ရာဇဝတ်မှုကျူးလွန်သူရောမကျူးလွန်သူတွေကိုပါပြန်ပို့ခဲ့တာပါဒါလို့ပြန်ပို့တာကြောင့်အမေရိကန်ပြည်ထောင်စုကစိုက်ပျိုးရေးလုပ်ငန်းတွေအတွက်ဘလို့ထိခိုက်ကြလဲဆိုတာကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာခုချိန်ဟာစတော်ဘယ်ရီနဲ့အရေရှွမ်းသီးနှံတွေခုချိန်မှာဒါပေမဲ့လည်းအဲ့ဒီစိုက်ပျိုးရေးခြံမှာလုတ်ကင်နေကြသူတချို့ဟာအမေရိကမှာတရားမဝင်နေထိုင်ကြသူတွေဖြစ်တာကြောင့်ခုအခါအလုပ်မဆင်းနိုင်ကြတော့ပါဘူးအလက်ဟန်ဒရာဟာကယ်လီဖိုးနီးယားပြည်နယ်မှာတရားမဝင်နေထိုင်ပြီးတော့စိုက်ပျိုးရေးခြံမှာအလုပ်လုပ်နေသူပါဖမ်းဆီးပြီးတော့ပြန်ပို့ခံရမှာကိုကြောက်တာကြောင့်သူ့မျက်နှာကိုမပြရဲပါဘူးဘေဂတ်စ်ဖီးမြို့မှာအလုပ်သွားတော့လူဝင်မှုကြီးကြပ်ရေးနဲ့အကောက်ခွန်ဌာန ICE အဖွဲ့ဝင်တွေမြို့အနှံ့လိုက်လံဖမ်းဆီးနေတဲ့သတင်းကိုကြားလိုက်ရတာလို့ဆိုပါတယ
်
ဘင်္ဂါနီရောကသူတို့စပြီးလိုက်ဖမ်းပါတယ်ဘုတ်တပူးနေကြတော့ကျမတို့လည်းကြောက်တာနဲ့အပြင်မထွက်တော့ပါဘူး ICE ကတနေ့လုံးလိုက်ဖမ်းနေတာကိုမြင်နေကြားနေရပါတယ်စိုက်ပျိုးရေးအလုပ်သမားတွေရှိနေတဲ့နေရာတွေကိုသူတို့ကလိုက်ဖမ်းနေတာပ
ါစိုက်ပျိုးရေးခြံမှာလုပ်သူတွေဟာအမေရိကမှာဆယ်စုနှစ်နဲ့ချီနေထိုင်လာကြသူတွေပါအတိတဲကနှစ်ယောက်အဖမ်းခံခဲ့ရတယ်လို့ညင်ညွတ်သောစိုက်ပျိုးရေးလုပ်သားများသမဂ္ဂဥက္ကဋ္ဌထရီဆာရိုမီယိုကခုလိုပြောပါတယ်
The farm workers that were deported had been
ပြန်ပို့ခံရတဲ့စိုက်ပျိုးရေးလုပ်သားတွေဆိုရင်ဒီမှာ15နှစ်နဲ့နှစ်20အလုပ်လုပ်လာကြတာပါသူတို့မှာတရားမဝင်ကားရက်လို့သက်ဆိုင်ရာကပေးတဲ့ချက်လက်တော့မရဘူးပါဘူးအလုတ်ကနေအိမ်ပြန်ချိန်ဘာအမှတ်အသားမှမပါတဲ့ကားနဲ့လမ်းပေါ်ရင်ရက်ပြီးဖမ်းသွားကြတာပ
ါတရားဝင်နေထိုင်သူတွေကိုရှင်းလင်းရမှာရာဇဝတ်မှုကျူးလွန်သူတွေကိုသာဖမ်းဆီးရမှာဖြစ်တယ်လို့ထရမ့်အစိုးရကကနဦးပိုင်းမှာပြောဆိုပေမဲ့နောက်ပိုင်းမှာတော့ဥပဒေချိုးဖောက်သူမှန်သမျှကိုဖမ်းဆီးပြီးပြန်ပို့ပါတယ်နေဆက်လုံခြုံရေးကြီးကြပ်သူ Tom Homan ကအခုလိုပြောထားပါတယ်
As the aperture opens up
ရာဇဝတ်မှုကျူးလွန်သူတွေသာမကပဲဒီတဲ့ပို့ပြီးအေးအေးယူဆောင်ရွက်မှာကြောင့်အဖမ်းဆီးတွေကိုပို့ပြီးတွေ့လာရမှာပါပို့ပြီးရှင်းအောင်ပြောရရင်ဒီနိုင်ငံမှာတရားမဝင်နေနေတယ်ဆိုရင်တော့လွတ်မှာမဟုတ်ပါဘူ
းတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးတော့ပြန်ပို့တာကြောင့်စိုက်ပျိုးရေးလုပ်သားတွေလည်းရှားပါးသွားပေမဲ့ဥပဒေအရဆောင်ရွက်ဖို့လိုတယ်လို့ Baker's Fee မြို့ကန် James Miller ကပြောရတယ်
I think it's misleading when they
ចောင်းနေမှာလည်းဝင်ပြီးတော့ရှောက်ဖွေဖမ်းဆီးမှာလည်းပတ်သက်လို့တလွဲပြောနေကြပါတယ်အလုတ်ကိုအလုတ်တိုင်းလှုပ်ရမှာဖြစ်တယ်လို့လှုပ်လဲလှုပ်တယ်မှာလည်းထိခိုက်မှုတွေရှိသလားဆိုရင်တော့ရှိတယ်လို့ပြောရမှာပါ
လုံသားရှားပါတာကြောင့်စိုက်ပျိုးရေးခြံရွက်တွေဈေးကွက်ကိုအလုံးအလောက်မတင်ပို့နိုင်ဘူးဆိုရင်စားတောက်ကုန်ရှားပါလာလိမ့်မယ်လို့ JP Everloss ကပြောပါတယ
် We'll see 2-3 months time
လက်တီနိုရီကိုဖမ်းပြီးပြန်ပို့တာကြောင့်စားတောက်ဈေးတုံးတွေတက်လာတာကိုနောက်မဲ့2လ3လအတွင်းတွေ့ရပါလိမ့်မယ်လုံသမျှအချို့ကိုခံစားရမှာပါ
ဖန်ချူရာခရိုင်မှာဆိုရင်လေအိုက်အဖွဲ့ဝင်တွေကတရားမဝင်နေထိုင်သူတွေကိုလိုက်လံဖမ်းဆီးနေတာတွေ့နေပါတယ်။စိုက်ပျိုးရေးလုံသား80ရာခိုင်နှုန်းကျော်ဟာတရားမဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်တယ်လို့ခရိုင်စိုက်ပျိုးရေးကဏ္ဍမြင့်တေးဘီရိုကခန့်မှန်းပါတယ်။မော်ရင်းမက်ဂွိုင်းရီဟာဘီရိုအကြီးအကဲပါ
If we have mass deportation and we lose
အကုန်ပြန်ပို့တာကြောင့်စိုက်ပျိုးရေးလုပ်ငန်းကလူသားအင်အားဆုံးရှုံးကုန်ပါတယ်။ဒါကြောင့်ဈေးကွက်မှာလိုတဲ့အစားအသောက်တွေလုံလောက်အောင်မပို့နိုင်တော့ဘဲထိလိုက်ကုန်မှာပါ။ကုန်စုံဆိုင်တွေလည်းကိုယ်ဆိုင်မှာစားတောက်ကုန်တင်ပို့ဖို့အပြိုင်ဆိုင်လိုက်ရှာရမှာပါ။အဲဒါကြောင့်ဈေးတွေတက်ကုန်ပါလိမ့်မယ်
။ Icelandic ကလိုက်လံဖန်ဆီးပြီးတဲ့နောက်ရဲ့အနေငယ်အကြံမှာတော့ Alejandra အလုပ်ပြန်ဝင်ပါတယ်။ဒါပေမဲ့ဖန်ဆီးခံရမှာကိုဆိုရင်ပြီး American မျိုးပေါ်မှာမွေးတဲ့သူသားငယ်ရောတက်နိုင်သမျှလူမြင်ခွင့်အောက်မနေဘူးလို့ပြောပါတယ်။ဒါပေမဲ့လည်းကိုယ်နိုင်ငံသားတွေကိုကာကွယ်ဖို့အတွက်အမေရိကန်ပြည်ထောင်စုမှာတရားမဝင်နေထိုင်ပြီးတော့ရာဇဝတ်မှုကျူးလွန်သူတွေကိုပြန်ပို့ဖို့အမေရိကန်တော်တော်များများကလည်းလိုလားနေတာပါ။ဒီမိုကရက်အစိုးရလက်ထက်တရားဝင်ရောတရားမဝင်ရောရွှေ့ပြောင်းဝင်ရောက်သူအများပြားကိုလက်ခံပြီးအခွန်တန်းလူစုရဲ့ငွေနဲ့ထောက်ပံ့ပေးတာတွေကိုလည်းအမေရိကန်တွေကလက်မခံနိုင်ဖြစ်နေတာပါ။ဒါကြောင့်သမ္မတဒေါ်နယ်ထရမ့်ကတချို့ကိုသက်ဆိုင်ရာအစိုးရဒါမှမဟုတ်ဂျာဂန်နိုင်ငံမှာထားစည်းစစ်ပြီးမှပြန်ပို့ဖို့စောင်းရွက်လာတာပါ။အဲဒီလိုစတင်ပြန်ပို့ရမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကိုလံဘီယာသမ္မတတို့ကြားလွန်ခဲ့တဲ့လကုန်ပိုင်းကပြည်ပခါဖြစ်ခဲ့ပါသေးတယ်။နေရာရင်းပြန်ပို့သူတွေကိုဂွာဒီမာလာကလက်ခံခဲ့ပေမဲ့ကိုလံဘီယာသမ္မတဂက်စတာဗိုပက်ထရိုကလက်မခံခဲ့တာကြောင့်ဆိုရှယ်မီဒီယာမှာနှစ်ဖက်ခေါင်းဆောင်တွေကြားအပြန်အလှန်ပုတ်ခတ်ပြောဆိုသလိုကုံသွဲကွန်တိုးကောက်မယ်ဆိုပြီးတော့လည်းချိန်ချောက်ကြပါတယ်။နိုင်ပိုင်းကြမှာတော့ကိုလံဘီယာသမ္မတကလေရင်လှုပ်ပြီးတော့သူ့နိုင်ငံသားတွေကိုဂုံသိက္ခာနဲ့အညီပြန်ခေါ်မယ်လို့သဘောတူခဲ့တာကြောင့်ပြည်ပခအဆုံးသတ်သွားပါတယ်။ထရမ့်မှာရွေးကောက်ပွဲဂတိကဝတ်တွေကိုအကောင့်တွေပေါ်သွားမှာဖြစ်ကြောင်းအင်ဂျူရောကပြောပါတယ်။
President Trump is sending a strong message to the people. The President Trump ကကဘာကြီးအတွက်အင်မတန်ပြင်းထန်တဲ့သတင်းစကားပါနေတာပါ။ American ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်မယ်ဆိုရင်တံပို့ခံရပါမယ်။အဖမ်းခံရပါမယ်။တရားစွဲခံရပါမယ်။ဒါကြောင့်မလာပါနဲ့
။ကိုလံဘီယာဆိုရကိုယ်စားလှယ်အဖွဲ့လာမယ့်ရက်ပိုင်းအတွင်းဝါရှင်တန်ကိုလာရောက်ဖို့ရှိကြောင်းကိုလံဘီယာနိုင်ငံသားရေးဝန်ကြီးကပြောရတယ
်။ Seguiremos recibiendo
ပြန်ပို့ခံရတဲ့ကိုလံဘီယာနိုင်ငံသားအမျိုးသားအမျိုးသမီးတွေကိုနိုင်ငံသားအခွင့်အရေးနဲ့အညီဂုဏ်သိက္ခာရှိစွာဆက်ဆံပြီးလက်ခံသွားမှာပါ
ဒီဖြစ်ပျက်မှာအမေရိကန်ဘက်ကအနိုင်ရလိုက်တယ်လို့သုံးသပ်သူတချို့ကပြောပါတယ်တန်တမာရေးလုံတုံးလုံကြီးတွေကိုကြော်လွန်ပြီးတော့တမဟုတ်ချင်းအပြောင်းလဲတွေဖြစ်ကုန်တယ်လို့ဆိုပါတယ်အခုလိုသက်ဆိုင်ရာနိုင်ငံတွေကိုတိုက်ရိုက်ပြန်ပို့တယ်လို့အမေရိကန်ပိုင်ဂွာတာနာမိုစခန်းမှာဆိုရင်လေလူ3000လောက်ထိန်းသိမ်းထားနိုင်အောင်ပြင်ဆင်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောထားတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူသမ္မတဖြစ်တဲ့ပထမဦးဆုံးနေ့မှာပဲတရားမဝင်ရွှေ့ပြောင်းအခြေချနေထိုင်ကြသူတွေကြောင်းနေဆက်လုံခြုံရေးနဲ့ပတ်သက်ပြီးတော့လေအရေးပေါ်အခြေအနေကြီးညာခဲ့တာပါအမေရိကန်ရောက်ရွှေ့ပြောင်းခြေချသူတွေကိုပြင်းထန်တဲ့ပေးပြတ်ပို့မယ်ဆိုရင်တရားဥပဒေအရစီရင်ရမယ်လို့လူဝင်မှုကြီးကြပ်ရေးရှင်းနေဟန်နာဖလမ်ကပြောပါတယ
် You are issued a charging document which begins a proceeding
ရှင်းတရားဆွဲဆိုရဲဆာရွက်ထုတ်ပေးခံရတဲ့အခါမှာရှင်းနေတဲ့ခလုံးကွင်းရှောက်နိုင်တယ်လို့အမေရိကန်မှာနေထိုင်ဖို့အခွင့်အရေးကိုခုခံနိုင်ပါတယ်လူဝင်မှုကြီးကြပ်ရေးတက်တာခွင့်ရှောက်ထားတဲ့လုပ်ငန်းစဉ်အစုံမှာလူဝင်မှုကြီးကြပ်ရေးတရားရုံးမှာတက်ရမှာဖြစ်တယ်လို့လူမှုကြီးကြေးတရားသူကြီးနဲ့လည်းတွေ့ရမှာပါနောက်ဆုံးအဲ့လုပ်ငန်းစဉ်အစုံတရားမနိုင်ဘူးဆိုမှရှင်းကိုပြင်းပြတဲ့အမိန့်ပေးရမှာပါ
ဒီနေ့ကပေးပြီးတော့ပြန်ပို့တဲ့ကိစ္စဟာချက်ချင်းဖြစ်နိုင်တယ်လို့အချိန်အကြာကြီးကြာတာမျိုးလည်းဖြစ်နိုင်တယ်လို့ဖလမ်ကပြောပါတယ
်သူတို့အမှုကိုလရွေနှစ်တွေအချိန်အကြာကြီးတရားရင်ဆိုင်ပြီးမှပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်နောက်ဖြစ်နိုင်တာကအမေရိကန်ကိုဝင်တဲ့အချိန်နိုင်ပိုင်းရက်ပိုင်းအတွင်းမှာပြန်ပို့ခံရတာလည်းဖြစ်နိုင်တယ်လို့ဒီပေါင်းများစွာနေခဲ့ပြီးမှခရမင်နောက်ဆုံးမူဝါဒအရာဖန်ဆီးခံရပြီးတော့နိုင်ပိုင်းရပိုင်းအတွင်းပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်
။က ကောင်းတင်ဆက်တဲ့သုဒ္ဓဆောင်ရဲ့အမေရိကန်တခွင်အစီအစဉ်ဖြစ်ပါရဲ့ရှင်။ View American Fan ရဲ့ February 22ရက်စနေနေ့မနက်ခင်းအစီအစဉ်ဒီကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရယ်။အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတင်ဆက်ပေးပါဦးမယ်။ဤပညာတိုးတက်တဲ့ခေတ်ကိုရောက်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့ပစ္စည်းတစ်ခုကတော့တန်လိုက်ဖြစ်ပါရယ်။ဒီတန်လိုက်တွေထဲမှာမြေရှားတတ်ထုနဲ့ပြုလုပ်တဲ့တန်လိုက်ကတော့တန်လိုက်တက်ကိုတာရှိခိုင်မြဲစေပါရယ်။ဒီမြေရှားတတ်ထုသုံးတန်လိုက်ဟာဘာကြောင့်အရေးပါတာပါလဲ။ဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုတော်ခင်မျိုးသက်ကမေးမြန်းပြီးတော့စိတ်ပင်နဲ့ဉာဏ်ပညာအစီအစဉ်မှာတင်ပြပေးချပါရယ်ရှင
်။ကြီးမားတဲ့တန်လိုက်တရားလိုအပ်တဲ့စက္ကရိယာတွေအတွက်ညီရှာတတ်တူဇက်တွေနဲ့လုပ်တဲ့ထာဝရတန်လိုက်လိုအပ်ပါတယ်။တန်လိုက်တွေကို digital ခင်မှာအရေးပါတဲ့ hard drive တို့ floppy disk တို့ microphone တို့ cassette တို့မှာဓာတ်ရိုက်သုံးနိုင်ပေမဲ့လျှက်စစ်ဆွမ်းအားသုံးရတဲ့ပစ္စည်းတိုင်းကတော့တန်လိုက်မရှိရင်အလုပ်မလုပ်ပါဘူးတန်လိုက်ရှိမှဖြက်စစ်တက်ကိုထုတ်ပေးနိုင်တာပါဒီဖြက်စစ်နဲ့တန်လိုက်ဆက်ဆက်မှုကိုဓာတုရူပပေရပညာရှင်မိုက်ကယ်ဖာရာဒေးတွေ့ရှိခဲ့တာဟာသိပ္ပံပညာတိုးတက်မှုအတွက်သိက္ခာအရေးပါတယ်လို့ဒေါက်တာခင်မောင်ညိုကပြောပါတယ
်ကျွန်တော်တို့18ရာစုအစဒါကိုတွေ့လာတာအမှန်တဆောပါတယ်အဲ့ဒီဟာဖာရာဒေးဆိုတဲ့ပုဂ္ဂိုလ်ကနေပြီးတော့စပြီးတော့ဒီဒိုင်နမိုပြောမော်တာနဲ့ခုမျိုးလိုမတွေ့ဘူး။ဖြက်စစ်တက်ကတန်လိုက်နဲ့ဘယ်လိုဆက်သွယ်လဲဆိုတော့ဖာရာဒေးကရှာတွေ့ပါတယ်။ဝိုင်ယာယူတွေပတ်ထားပြီးတော့အဲ့ဝိုင်ယာယူပတ်ထားတဲ့အဲ့ဆက်ကွင်းတဲ့ကိုခုနတန်လိုက်ဖြတ်လိုက်ရင်တန်လိုက်ကိုလှုပ်ရှားစေဖြက်စစ်တက်ထွက်လာတွေ့ရတယ်။သူလည်းတော်တော်အံ့ဩရတယ်။အဲ့လိုဖြက်စစ်တက်ပေးလိုက်ရင်ခုနဒီမန်နက်တွေရှိနေအဲ့ဒီမန်နက်တွေလှုပ်ရှားလာဆိုလိုတာကဖြက်စစ်တက်နဲ့လှုပ်ရှားလို့ရသလိုလှုပ်ရှားလိုက်ရင်ဖြက်စစ်တက်ထွက်တယ်ဒိုင်နမိုကဖြက်မန်နက်ကိုလှုပ်ရှားခြင်းဖြင့်ဖြက်စစ်တက်ရတယ်မော်တာကတော့ဖြက်စစ်တက်ပေးခြင်းအဖြစ်လှုပ်ရှားမှုကိုပြုလုပ်လာတယ်ဒါကြောင့်ဒီနေရာမှာဆက်တည်းအတွက်အမှန်အသုံးဝင်သွားပြီကဘာကြီးတစ်ခုလုံးမှာဖြက်စစ်တက်နဲ့လောကနိဗ္ဗာန်တိဆောက်အံ့ဆိုတဲ့စကားလိုပဲတရားစစ်တပ်ကအရန်အထုံးပြူနိုင်တဲ့အခြေအနေကိုတွေ့ရပါတယ်မက်ဂနက်ဆိုတာ2မျိုးရှိတော့ဗောလေတစ်မျိုးကတော့ဒီသာမန်မက်ဂနက်ပဲသို့သောပါမင်းနဲ့အမြဲတမ်းမက်ဂနက်ဖြစ်နေတဲ့ပစ္စည်းကတော့အမှန်တန်ဖိုးရှိပြီးအထုံးပြူလို့ရတယ်အဲ့ဒါမြေရှားတတုရဲ့ဂုံတတ္တိတစ်ခုလို့ဆိုရမယ
်မြေရှားတတုနဲ့လောက်ထားတဲ့မက်ဂနက်ပေါ့နော် Brain at Magnet အကြောင်းပြောပြပြပါဆရာအဘကြောင့်ဒီမြေရှားတတ္တုနဲ့လုပ်တဲ့မက်ဂနက်ကအရေးပါလေမြေရှားတတ္တုနဲ့လုပ်တဲ့မက်ဂနက်ဆိုတာဘာလဲ
အရင်ကတတ္တုတစ်ခုကိုတန်လိုက်လုပ်ဖို့ဆိုတာအရင်ခက်ခဲတယ်နော်ခိတလုပ်ပြီးဆိုအားတွေပါကြီးအများကြီးကုန်တယ်အခုကတော့အမှန်အဆင်ပြေတယ်အဲ့မြေရှားတတ္တုတွေထဲမှာ3မျိုး3တော့ပေါ့အဓိကထားတော့အပေါ့စားဖြစ်တဲ့တတ္တု2မျိုးမြေယိုဒမ်မီယန်နဲ့ဆမရီယန်ကိုအများကြီးသုံးတယ်ဥပမာပြေဆမရီယာနဲ့ကိုဘောနဲ့ရောလိုက်ရင်ပါမနန့်မက်ဂနက်ကိုရတယ်အပူအေးမှလည်းသူတော်တော်လေးကိုခံနိုင်ရှိတယ်အဲ့လိုပဲနီယိုဒိုင်မီယန်ဆိုရင်လည်းအိုင်နဲ့ဘိုရွန်ကိုရောပြော့ပေါင်းလို့လုပ်လိုက်ရင်အမှန်တန်ကောင်းတဲ့ပါမနန့်မက်ဂနက်ကိုရတယ်ဒီလိုမျိုးလုပ်နိုင်တဲ့ပစ္စည်းက Rare Earth for RE မြေရှားတတ်တူမှာပဲရှိပါတယ်ဒါကြောင့်သူကမနာမအေးပါတော့ဘော
ဆက်ဒီဟုတ်permanent magnet ကိုပေါ့နော်ဖြက်စစ်နဲ့ပတ်သက်ပြီးတော့ဒီတုံးနေဆိုတော့ဘယ်လိုပုံစံနဲ့တုံးတာလဲအဲ့ဒါလေးတရားရှင်းပြပေးပါဆရာ
ဘယ်လိုပုံစံနဲ့တုံးလဲဆိုတော့အခုမော်တာနဲ့ဒိုင်နမိုဆိုတဲ့နေရာမှာတုံးတာပေါ့မော်တာဆိုတာကတော့ဖြက်စစ်တက်အားပေးလိုက်ရင်သူကလဲပတ်ဒိုင်နမိုကဖြက်စစ်တက်ကိုထုတ်ပေးတယ်အဲ့ဒီနှစ်ခုလုံးအတွက်မှာအရေးပါတယ်ဒီ magnet ရှိမှ permanent မဟုတ်လဲ magnet ပါရတော့ပေါ့လေဒီတက်စစ်တက်ကိုထွက်စီတဲ့ဝိုင်ယာဂျိုးတွေကိုတန်လိုက်ဆက်ကွင်းထဲမှာလွတ်လိုက်ရင်အဲ့မှာထုတ်ရှားလိုက်တဲ့ပြိုင်နဲ့တက်စစ်တက်ထွက်လာသို့မဟုတ်တက်စစ်တက်ကိုပေးလိုက်ရင်ခုနပါမနန့်မက်ဂနက်တွေကိုနဲ့ဆက်ကွင်းထဲရောက်သွားရင်အဲ့တခါလဲဒီလေပတ်မှုတွေကိုရတယ်အဲ့တော့ဆိုလိုတာကမော်တာကိုကျွန်တော်ပြုတ်လို့ရတယ်တက်စစ်တက်နဲ့လေပတ်စီလို့ရတယ်ဒိုင်နမိုလဲပတ်ခြင်းကနေဖြက်စစ်တက်ထုတ်ရတယ်ဒီနှစ်မျိုးလုံးကိုအသုံးပြုလို့ရတယ်
ဒီပမ်းနဲ့မက်နက်ကိုဘယ်နေရာတွေမှာပေါ့နော်ဘယ်ပစ္စည်းတွေမှာအဓိကသုံးတာပါလဲဆရာ
ဒီပမ်းနဲ့မက်နက်ကိုသုံးတဲ့နေရာအများစုကတော့မော်တာရောဒိုင်နမိုရောပေါ့ဥပမာအဖြစ်ဒီလေအားဖြင့်စစ်ထုတ်တဲ့ခါကျရင်ဒီတာပိုင်ကြီးကလဲနေတယ်အဲ့ဒါကြီးကသူဖြည်းဖြည်းလည်မဲ့အထဲမှာပိုက်ရင်အများကြီးလဲပတ်တယ်ဟာသူလဲပတ်လိုက်တဲ့ဒီပြိုင်နဲ့ပမ်းနဲ့မက်နက်ကနေပေါ့ပြုတ်သွင်းလိုက်တယ် induce လို့ပေါ့ပြစစ်တောင်ထုတ်ပြီးတော့တာပဲဒီလေအားလျှက်စစ်ကနေတော့အမှန်အားကောင်းတဲ့ဆက်စစ်တထွက်လာဒီလိုပဲ EV ကားတွေမှာနော်ကျွန်တော်တို့ဘက်ထရီကမှသုံးတယ်လို့ဘက်ထရီကနေထွက်လာတဲ့ပြစစ်တကိုမော်တာကားသွားဖို့လဲပတ်စီရောမော်တာတွေလိုတယ်အဲ့မော်တာတွေအားလုံးထဲမှာပါဝင်တဲ့မက်ဂနက်တွေကခုနကျွန်တော်ပြောတဲ့နီယိုဒိုင်မီယန်တို့ဒါမှမဟုတ်ရင်ဆမရီယန်တို့ဒီကနေရတဲ့ပါမနက်မက်ဂနက်တွေပဲသုံးရပါတယ်ဒီတိုင်းပဲကျွန်တော်တခါလေး MRI တို့ဘာလို့ MRI Magnetic Resonance Imaging သူရဲ့အုံနှောက်တွေကိုခန္ဓာတွေကိုတန်လိုက်ဆက်ကွင်းကနေတော့ပုံဖော်ပြီးတော့သွားရပါတယ်အဲ့ဒါပါမနက်မက်ဂနက်ကအရေးကြီးတယ်အဲ့ပုံဖော်တဲ့ MRI ကလူတစ်ကိုယ်လုံးကိုအထဲကိုတွင်းလိုက်ပြီးတော့တန်လိုက်ဆက်ကွင်းနဲ့ရောက်သွားရင်အဲ့တန်လိုက်ဆက်ကွင်းကနေညှို့သွင်းလိုက်ပြီးတော့ပုံတွေထွက်လာပါတယ်အဲ့ဒီပုံတွေက X-ray ရိုက်တယ်လို့ပဲသို့တော့လူကိုထိခိုက်မှုမရှိဘူးနောက်တစ်ခုကတော့ TV တို့ကတော့မှဘက်ထရီတို့မှအများကြီးသုံးလို့ရပါတယ်အယောင်လင်းလက်စီတာတို့ပြက်စစ်တက်ကိုကြာရှည်ထိမ့်သိမ့်တာတို့ကပြုလို့လို့ရပါတယ
်တော်တော်အသုံးဝင်တဲ့ permanent magnet ပေါ့နော်ဆရာ
တကယ်တော့မြေရှားသတ္တုကအရင်ကတော့ဒီတာမန်ပဲထင်ပေမဲ့အခုအချိန်မှာတော့electronic ပစ္စည်းတွေအရန်ထွန်းကားလာပြီအထူးသဖြင့်ခုနပြောတဲ့ permanent magnet တွေဟာကျန်တဲ့သတ္တုအနေနဲ့လုပ်ရင်ဒါတော့အဆင်မပြေနိုင်ဘူးဒါထားပါစဉ် magnet အနေနဲ့အသုံးပြုနိုင်တော့မြေရှားသတ္တုကိုအရေးတကြီးထုတ်လုပ်နေကြတယ်သို့တော့အဲ့ဒီမြေရှားသတ္တုကိုထုတ်တဲ့အခါမှာသဘာဝပတ်ဝန်းကျင်ထိခိုက်မရှိအောင်လို့ဘယ်လိုလုပ်မလဲဆိုတာဟာနံပါတ်1အရေးပါတယ်ဒုတိယအချက်ကတော့ဟုတ်ပြီ EV ကားဆိုတော့ तू อ่ะ9နှစ်သုံးမယ်9နှစ်သုံးပြီးဒီဟိုဒိုင်နမိုတွေမော်တာတွေပြတ်မယ်အဲ့ဒီခါကျရင်တက်နိုင်ကြမြတ် recycle လုပ်မယ်သဘောပေါက်ဝင်ကြည့်မထိခိုက်တဲ့နည်းနေနဲ့လောက်ကန်ရမယ်ဆိုရင်တော့အမှန်တန်ကောင်းတာပေါ့
ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်သားလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်တော်ခင်မျိုးသက်ပုံမှန်တင်ဆက်ပေးနေတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ဖြစ်ပါရဲ့ရှင်။ဒီအစီအစဉ်ကိုတော့တောက်ကြညနဲ့စနေမနက်ခင်းအစီအစဉ်တွေမှာတင်ဆက်ပေးနေပါရယ်။ View American တန်ရဲ့တနင်္ဂနွေနေ့မနက်စနေနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00နာရီတိဆက်ပြီးတော့ထုတ်လွှင့်ပေးမှာပါ။အခုတော့သတင်းချင်းချင်းကိုပြောပြပါဦးမယ်ရှင်။အစ္စရေးနိုင်ငံတယ်အဗီမြို့ကဘရက်ဂျမ်စင်ဂျေဖုန်ဒေတာမှာပေါက်ကွဲမှု၃ခုဖြစ်ပွားခဲ့ပြီးတဲ့နောက်ဂျော်ဒန်မြစ်အနောက်ဘက်ကန်ဝက်စ်ဘန့်ဒေတာမှာအကြမ်းဖက်မှုတိုက်ဖျက်ရေးစစ်ဆင်မှုတွေတွေ့မြင်ဖို့အစ္စရေးကာကွယ်ရေးဝန်ကြီးအစ္စရေးကက်စ်ကတောက်ကြနေမှာမိတ်ပေးခဲ့ပါတယ်။ဒါဟာအကြမ်းဖက်သမားတွေကိုပြက်သားတဲ့သတင်းစကားပါလိုက်တာဖြစ်တယ်လို့တောက်ကြနေကဝက်စ်ဘန့်ဒေတာကိုတွားရောက်တဲ့အချိန်မှာဝန်ကြီးကက်စ်ကပြောဆိုခဲ့တာပါ။ကျနာရီနေ့ညပိုင်းတုန်းကလူမပါတဲ့ဘတ်စကားတွေပေါ်မှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာဖြစ်ပြီးတော့ထိခိုက်ဒဏ်ရာရတဲ့သူတော့မရှိခဲ့ပါဘူးရှင်။အမေရိကန်ပြည်ထောင်စုရဲ့ကာကွယ်ရေးအထောက်ပံ့တွေအတွက်ယူကရိန်းရဲ့ Twin Threat တန်ရာစာတခဏမှာအမေရိကန်ကိုရင်းနှီးမြှုပ်နှံခွင့်ပြုဖို့ပါဝင်တဲ့အဆိုပြုချက်တစ်ရက်ကိုတော့ယူကရိန်းကလက်ခံပြီးသဘောတူစာချုပ်ချုပ်ဆိုလိုက်မယ်လို့သူမျှော်လင့်တဲ့အကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Mike Waltz ကတောက်ကြနေမှာပြောပါတယ်။ယူကရိန်းစစ်ပွဲအဆုံးသတ်ရေးအတွက်နှိမ့်နိုင်မှုတွေထဲကအစိတ်ပိုင်းတစ်ခုအဖြစ်ယူကရိန်းမြေရှားတပ်ထုနဲ့ဆိုင်တဲ့သဘောတူညီချက်ကိုသမ္မတထရမ့်အစိုးရဘက်ကအဆိုပြုထားတာပါ။ကနအူးအဆိုပြုချက်ကိုယူကရိန်းသမ္မတဇယ်လန်စကီကညှင်းပယ်ခဲ့ပြီးတော့အဲ့ဒီနောက်ပြန်လည်ပြင်ဆင်ချက်ကိုသမ္မတဇယ်လန်စကီထံကိုနောက်တစ်ချိန်ပေးပို့ခဲ့ပြီးတဲ့နောက်မှာမစ္စတာဝေါ့စ်ကအခုလိုပြောကြားခဲ့တာလည်းဖြစ်ပါရဲ့ရှင်။ဒီကနေ့အတွက်သတင်းချင်းချုပ်နဲ့အတူအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီမနက်ခင်းအစီအစဉ်ထုတ်လို့ရေးမှုကတော့ကိုညဉ့်ညဉ့်ဤဖြစ်ပါရဲ့။ယူသန်ဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်။ February 22ရက်စနေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုညမစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လင်းပေးခဲ့တာပါ။ယူသန်အစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်ကျမတို့ရဲ့ဒီအစီအစဉ်ပထမနာရီဘက်ကတော့ Radio Line တို့မီတာ25 30 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ Facebook နဲ့ YouTube တို့ကနေလည်းတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင်။ ကြည့်ရှုအားပေးကြတဲ့အတွက်အားလုံးကိုချူပဲကျေးဇူးတင်ပါတယ်။အားလုံးပဲကျန်းမာပေးခင်ကြပါစေ။ဆွမ်းခင်ပြထွေးပါ။နောက်အစီအစဉ်တွေမှာပြန်ဆုံတွေ့ကြရအောင်ပါရှင်။